to the Voice of America in Burmese.
လာကြကြမှာခင်ဗျာဇွန်လ10ရက်အင်္ဂါနေ့ပြည်မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒိုမီတာ1925 30မိနစ်နဲ့တိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပြီခင်ဗျာဒီညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီလိုပေါ့နော်ကြီးလိုက်လာကြီးလိုက်လာတဲ့အချိန်မှာခွေအကုန်လုံးလွတ်တယ်အဲ့မှာကလေးလေးရောက်သွားကြတော့ဘန်းလောက်ပါဘူးဆိုရင်အနေသားနဲ့တိုင်ဆိုင်မှာရှောင်နေတဲ့အနေသားတစ်ခုမှာအဲ့အချိန်မှာခွေအရွယ်နဲ့ပြူစောတီတွေကအဲ့ကလေးလေးရောက်ကိုပုံဆွဲပြီးဆော့ပေါ်ဆွဲခေါ်ပြီးဖမ်းသွားတာ
ဒီကနေ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွင်တွင်ဖမ်းဆီးခံခဲ့ရတဲ့အခြေအနေတွေအပါအဝင်ဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းကတိုက်ပွဲအခြေအနေတွေနဲ့ချင်းပြည်နယ်မင်းတပ်မြို့မှာတိုက်ပွဲပြင်းထန်နေတဲ့အကြောင်းကချင်းပြည်နယ်အတွင်းကတိုက်ပွဲပြင်းထန်နေတဲ့အခြေအနေတွေစစ်ကောင်စီကထမ်းနိုင်ငံကစစ်ပြတင်သွင်းမှုကန့်သတ်လိုက်တာကြောင့်စားသုံးသူတွေပေါ်ဘလို့အကျိုးသက်ရောက်မှုဆက်ရှိနိုင်တယ်လဲစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့အမေရိကန်နိုင်ငံ၏အကြောင်းသိကောင်းစရာနဲ့အတူအင်္ဂါညစကားဝိုင်းတို့ကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြကြပါမယ်ခင်ဗျာ
။ရန်ကုန်လမ်းမြို့နယ်မှာဆက်နော်သိမှုဆန့်ကျင်ကောက်ွက်တဲ့လူငယ်တွေရဲ့ဒီကနေ့ကြောက်ကြားတဲ့ပိတ်ကိုရဲကဖြိုခွဲပြီးလူငယ်3ဦးကိုရဲဘော်တို့ကဖမ်းခေါ်သွားပါတယ်။မန္တလေးမြို့ကစူပေါင်းတပိတ်ကိုလည်းရဲကဖြိုခွဲတာကြောင့်3ရောက်ထက်မနည်းအဖမ်းခံခဲ့ရတယ်လို့ပါဝင်သူတွေကပြောပါတယ်။မန္တလေးအင်ဂျင်နီယာများအဖွဲ့တပိတ်စစ်ကြောင်းကအနည်းလေပိုင်းမှာခြိတက်ဆန္ဒပြခဲ့ပြီးအမရပူရမှာတော့လူငယ်တွေကျွေးကြော်တန်းတွေအော်ဟစ်ပြီးအပြေးလွှားနဲ့ဆန္ဒပြခဲ့ကြပါတယ်။ကလေးမျိုးမှာတော့စစ်တပ်ပိုင်ထုတ်ကုန်တွေမတုံဆွဲပဲသိမ်းမောက်ကြဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။မုံရွာကပင်မတပိတ်စစ်ကြောင်းဟာလည်းဖြိုခွဲဖမ်းဆီးဖို့ကြိုးစားတဲ့ကြားကပဲကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းနဲ့ပူးပေါင်းပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။ညောင်ဦးမျိုးမှာပင်မတပိတ်စစ်ကြောင်းထွက်ခဲ့တယ်လို့တနင်္သာရီတိုင်းလောင်းလုံးမြို့နယ်ကရေပြူကြီးရွာမှာလည်းညနေပိုင်းမှာဆန္ဒပြခဲ့ကြပါတယ်။တော်ဝဲမှာတပေါင်းစုစစ်ကြောင်းကဒီကနေ့မနေ့ပိုင်းမှာတောင်တန်းပြည်မှညီညွတ်ကြဆိုတဲ့ဇာတ်ရန်ကင်ဆောင်ပြီးခြိတက်ဆန္ဒပြပါရယ်ဆန္ဒပြဝဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ပြိုခွဲတာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြတိုက်ခိုက်တာတွေကနေဒီကနေ့ထိဆိုရင်တေဆုံးသူ158ယောက်ရှိပြီလို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါရယ်လက်ရှိအချိန်ထိဖမ်းဆီးခံထားရသူပေါင်းကလည်း4900ကျော်ပြီလို့ AABB ကပြောပါရယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုယ်တိုင်ရွေးချယ်တဲ့လမ်းကြောင်းကိုတရုတ်နိုင်ငံကအမြဲထောက်ခံပါတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ဂျီကဒီကနေ့ပြောပါတယ်စစ်ကောင်စီကနိုင်ငံသားရဲ့ဝန်ကြီးပြစ်ခတ်ထားတဲ့ဥဝနမောင်နဲ့တရုတ်နိုင်ငံချုံကင်းမြို့မှာဒီနေ့တွေ့ဆုံချိန်တွင်ဝန်ကြီးဝမ်ဂျီကအဲ့လိုပြောခဲ့တဲ့ကြောင်းတရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ကိုကိုးကားပြီး Reuters သတင်းမှရေးထားပါတယ်မြန်မာနိုင်ငံပေါ်ထားတဲ့တရုတ်နိုင်ငံရဲ့မိတ်ဆွေမူဝါဒဟာမြန်မာပြည်ရင်းနဲ့ပြည်ပအခြေအနေအပြောင်းအလဲတွေကြောင့်ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဝန်ကြီးဝမ်ဂျီကဥနာမောင်လင်ကိုအာမခံပြောဆိုခဲ့တဲ့အကြောင်းလဲတရုတ်နိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကတော့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေမလုပ်ကြဘို့အရှိတောင်အရှာနိုင်ငံများတင်အာဆီယံနဲ့အတူတွန်းအားပေးလို့ရတယ်လို့ဝန်ကြီးဝမ်ဂျီကပြောခဲ့ပါတယ်။ခြုံကင်းမြို့မှာမနေ့ကကျင်းပတဲ့တရုတ်အာဆီယံဆွေးနွေးပွဲဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်နိုင်ငံသားရေးဝန်ကြီးတွေရဲ့အထူးအစည်းအဝေးတွင်ဝန်ကြီးဝမ်ဂျီကအဲ့လိုပြောခဲ့တဲ့အကြောင်းရန်ကုန်မြို့တရုတ်တန်ရုံရဲ့ Facebook စာမျက်နှာမှာဒီကနေ့ရေးထားတာပါ။မြန်မာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေမူပေါ်အောက်မှာနိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းကိုပြန်လည်စတင်ဖို့အတူတကွအားပေးလိုတယ်လို့လည်းဝန်ကြီးဝမ်ဂျီကပြောပါရယ်တရုတ်နဲ့အာဆီယံဟာမြန်မာရေးနဲ့ဆက်လင်းပြီးရည်တည်ခြင်းနဲ့ထင်မြင်ယူဆချက်တွေရေပုံရအားဖြင့်တူညီတဲ့အကြောင်းတရုတ်နိုင်ငံဟာအာဆီယံနဲ့ဆက်လက်ပူးပေါင်းသွားမှာဖြစ်ပြီးပြည်သူလူထုအကျိုးစီးပွားကိုအဓိကထားပြီးတော့တည်တည်ငြိမ်ငြိမ်ထိန်းထိန်းသိမ်းသိမ်းလှုပ်ဆောင်ကြဖို့လည်းဝန်ကြီးဝမ်ဂျီကပြောသွားပါရယ်ချုံကင်းမြို့မှာကျင်းပတဲ့စီဝေတွင်ဦးနာမောင်လင်ကဖေဖော်လတရနေ့မှာအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီကကြီးညာထားတဲ့ရှေ့လုံငန်းစဉ်9ရက်ကသာတခုတည်းသောနီလန်းဖြစ်တဲ့အကြောင်းနဲ့ယူကော့ဝဲကော်မရှင်အသစ်ဖွဲ့စည်းထားတာကိုဗစ် -19 ရောဂါကာကွယ်ရေးအစီအစဉ်တွေစီးပွားရေးပြန်လည်ကုစားရေးလှုပ်ဆောင်ချက်တွေကိုစီဝေတွင်ဦးနာမောင်လင်ကပြောခဲ့တယ်လို့ဒီနေ့ထုတ်ကျင်းပသတင်းစာမှာဖော်ပြထားပါတယ်။လူညုံရေးတပ်ဖွဲ့တွေကအရတားတွေနေထိုင်တဲ့နေရာတွေကိုခွဲခြားမှုမရှိဘဲတိမ်ကျုံတိုက်ခိုက်နေတာအပါအဝင်ရဲအားပြည်နယ်မှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးငယ်စသည်အားဖြင့်ခံမှန်းကြီးလူဦးရေတသိန်းလောက်ဟာပြည်တွင်းမှာနေရာဆွတ်ခွာတိမ်းရှောင်နေရတယ်လို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့ကပြောပါရယ် မြန်မာနိုင်ငံပြည်ပခန့်မှာပါဝင်ပတ်သက်သူအားလုံးအနေနဲ့အရက်သားတွေအရက်သားတွေနဲ့သက်ဆိုင်တဲ့အခြေခံအစအဦးတွေကိုကောက်ွယ်ပေးဖို့လဲမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်မှာတောင်းဆိုထားပါတယ်အထူးသဖြင့်စေကုသတဲ့နေရာတွေနဲ့စေဝန်ထမ်းတွေကိုကောက်ွယ်ပေးဖို့နဲ့တိုက်ခိုက်သူနဲ့အရက်သားကြားပြတ်မှတ်ခွဲခြားဖို့လူအမှပစ်ခတ်ဖို့အင်အားအလုံးအကျုံအသုံးမပြုဖို့နဲ့အရက်သားတွေကိုကောက်ွယ်ဆောင်ရှောက်ဖို့စတဲ့အခြေခံမူတွေကိုလိုက်နာဖို့လဲကုလသမဂ္ဂကထပ်ပြီးတောင်းဆိုထားပါတယ်ဝင်းစုံထပ်ပြေးနေရသူတွေအရေးပေါ်လိုအပ်နေတဲ့စာနယ်ဇင်းကရေးနေထိုင်စရာလောင်စာနဲ့ကျန်းမာရေးစောင့်ရှောက်မှုလိုလူသားစာနာမှုအကူအညီတွေပေးဖို့ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေမှာအကူအညီတွေအစင်းသင်းရှိနေပေမဲ့လူမျိုးရေးတပ်ဖွဲ့တွေကအသွားအလာကန့်တတ်ထားတာလမ်းမဆက်သွယ်ရေးမကောင်းတာတွေကြောင့်အကူအညီတွေပေးဖို့ကြံ့ကြံနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ကြားပြည်နယ်အပါအဝင်တခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာရှိတဲ့လူသားစာနာမှုအကူအညီအရေးကြီးလိုအပ်နေသူတွေစီအကူအညီတွေတိုက်ရိုက်သွားပေးခွင့်ပြုဖို့လဲလူမျိုးရေးတပ်ဖွဲ့တွေကိုကုလသမဂ္ဂအဖွဲ့ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်စီးပွားရေးချက်တင်နဲ့ရင်ဆိုင်နေရတာနဲ့အမျှမြန်မာနိုင်ငံတက်ချိန်ဤအသေးအနေနဲ့လူသိမ်းပေါင်းများစွာကိုအကူအညီပေးတာတွေအရှိန်မြင့်လှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံတက်ချိန်ဤအသင်းကဒီကနေ့ပြောတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။လူအများပြားဟာဝင်ငွေရဖို့ရုန်းကန်နေကြပြီးဂျမားရေးဆောင်ရှောက်မှုလိုအခြေခံဝန်ဆောင်မှုတွေမရသလောက်ဖြစ်နေပါတယ်လို့ကြေကြေနေတဲ့အတွင်မှုချုပ်ဦးထင်စောဆိုကထုတ်ပြန်တဲ့ခုမှပြောထားတာကို Writer သတင်းမှကိုးကားဖော်ပြထားပါတယ်။နိုင်ငံတကာကြေကြေနေတဲ့လာကျန်းဒီအတင် IFRC ရဲ့အကူအညီနဲ့မြန်မာနိုင်ငံတကာကလူပေါင်း 23,600 တွဲအထောက်အပံ့တွေတိုးမြင့်ပေးအပ်သွားမယ်လို့ကြေကြေနေတဲ့ကပြောပါတယ်။အဲဒီအထောက်အပံ့တွေထဲမှာစားတောက်ကုန်နဲ့ငွေကြေးအကူအညီလည်းပါဝင်မှာဖြစ်ပါတယ်။တော်စားစုကြည့်ဦးဆောင်တဲ့ရွေးကောက်ခံရတားဆွေရောက်ကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းလိုက်ခြင်းကလေးကနိုင်ငံလူဦးရေ53သန်းဟာအကြက်တဲတွေနဲ့ရင်ဆိုင်နေရတာပါဆီယနာဒေမှုကိုစန့်ကျင်တောက်ွက်တဲ့ဆန္ဒပြပွဲတွေနေစဉ်လိုဆက်ရှိနေပြီးဒိုင်းပြည်စီးပွားရေးဟာအခုချိန်ထိကောင်းကောင်းပြန်ပြီးလက်ပတ်နိုင်တဲ့အခြေအနေကိုမရောက်သေးပါဘူးခင်ဗျာ
ဗီယိုရီမေရီတန်တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်မြန်မာနယ်စပ်မှာလိမ်လည်မှုကျိုးလွန်နေတဲ့တရုတ်နိုင်ငံကထွက်ပြေးလာသူရာဇဝတ်ဂိုင်းသားတွေတရုတ်နိုင်ငံကိုပြန်မလာဘူးဆိုရင်သူတို့မိသားစုဝင်တွေရဲ့ပင်စင်လစာနဲ့အခြားခံစားခွင့်တွေဖျက်ပစ်မယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကဆိုရှယ်မီဒီယာတွေမှာကြေညာထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးကျဆင်းပြီးတော့ဥပဒေမဲ့လာတာကြောင့်အထူးသဖြင့်နိုင်ငံမြောက်ပိုင်းနယ်စပ်မှာတရုတ်ရာဇဝတ်ဂိုင်းတွေရဲ့လှုပ်ရှားမှုပိုအားကောင်းလာစေတဲ့အခြေအနေတွေပေါ်လာတယ်လို့အမေရိကန်ငြိမ်းချမ်းရေး Institute USIP ရဲ့အစီအခါစာတစ်ခုမှဖော်ပြထားပါတယ်။ရာဇဝတ်ဂိုင်းကြီးတွေဟာမြန်မာစစ်အစိုးရလက်လန်းမမီတဲ့ဒေသတွေမှာလှုပ်ရှားနေတာအတော်ကြာပြီဖြစ်ပြီးတရားမဝင်လောင်ကစားဝိုင်းတွေဖွင့်ထားရုံသာမကဆက်သွယ်ရေးနဲ့အင်တာနက်ကိုသုံးပြီးတော့ဖျားယောင်းလိမ်လည်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေကြတာပါ။အဲ့ဒီလိုရာဇဝတ်ဂိုင်းတွေကိုအပြင်းထန်နေနေသွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကဧပြီလမှာပြောခဲ့ပြီးတဲ့နောက်ဒေသဆိုင်ရာအာဏာပိုင်တွေရဲ့အခုကြေညာချက်တွေထွက်လာတာပါတရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာဌာနတွေကတရုတ်နိုင်ငံခရိုင်၅ခုထက်မနည်းမှာတိလအစောပိုင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်အဲ့ဒီကြေညာချက်တွေထဲမှာမြန်မာနယ်စပ်မှာလှုပ်ရှားနေတဲ့ပြည်မှုကျူးလွန်သူလို့တန်တရာရှိသားသူတွေကိုကိုယ်ပါသာလာပြီးတော့အဖမ်းမခံဘူးဆိုရင်အိမ်အောင်စုမပုံတင်ဖျက်သိမ်းခံရမယ်လို့ပြောထားပါတယ်အဲ့ဒီအိမ်အောင်စုမပုံတင်ဟာတရုတ်နိုင်ငံမှာနေထိုင်ခွင့်နဲ့အများပြည်သူအတွက်ပေးနေတဲ့ဝန်ဆောင်မှုတွေရဖို့အထူးကအထောက်အထားတစ်ခုဖြစ်ပြီးဒါကိုဖျက်သိမ်းလိုက်ရင်တရုတ်နိုင်ငံကိုပြန်လာလို့ရတော့မှာမဟုတ်ပါဘူး။ပြစ်မှုကျူးလွန်သူလို့တန်လျာရှိထားတဲ့တရုတ်နိုင်ငံသားတွေရောက်နေတယ်လို့ပြောနေတဲ့မြန်မာနိုင်ငံမြောက်ပိုင်းဒေသအများစုဟာအလူမျိုးစုလက်နက်ကိုင်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတာပါ။အဲ့ဒီအဖွဲ့တွေထဲမှာစစ်အာဏာသိမ်းမှုကိုကန့်ကွက်တဲ့အဖွဲ့တချို့ရှိသလိုထောက်ခံတဲ့ဒါမှမဟုတ်ကြားနေတဲ့အဖွဲ့တွေလည်းရှိပါတယ်။အရှိတောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးခိုင်မာအကောင်အောင်အမေရိကန်ပြည်ထောင်စုကလုပ်ကိုင်နေကြမှာပဲတရုတ်နိုင်ငံကလည်းကိုဗစ် -19 ကရောဂါဒဏ်နဲ့ရင်ဆိုင်နေရတဲ့ဒေတာတွေနိုင်ငံတွေကိုအကူအညီတွေထပ်ပေးသွားမယ်လို့ကတိပြုခဲ့ပါတယ်အရှိတောင်အရှာနိုင်ငံတွေကိုဩဇာလွှမ်းမိုးနိုင်အောင်လဲတရုတ်တို့ကကြိုးပမ်းနေတာပါအရှိတောင်အရှာနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံအတွဲကိုဗစ်ကာကွယ်ဆေးတန်းတရာအပါအဝင်ကရောဂါတိုက်ဖျက်ရေးအတွက်နေပညာပိုင်အရာရောအခြားအကူအညီတွေကိုပါတရုတ်နိုင်ငံကပေးအပ်ခဲ့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဟွမ်ဟီကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုပြောဆိုခဲ့ပါတယ်။မ မိတ်ဖက်ဆက်ဆံရေးနှစ်30ပြည့်အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံချန်ကင်းမြို့မှာကျင်းပတဲ့အာဆီယံတရုတ်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာဝန်ကြီးဝန်ကြီးကအဲဒီလိုပြောဆိုခဲ့တာပါဒေတာတော်ကကွယ်ဆေးတွေဈေးတက်တက်တာရနိုင်အောင်လို့သူတည်တနာလုပ်ငန်းကလည်းထုတ်လုပ်ရင်းနဲ့ဖြန့်ဖြူးရေးအထိဖက်ပေါင်းဆောင်ကအခိုင်အမာပူးပေါင်းဆောင်ရွက်ဖို့လဲဝန်ကြီးဝန်ကြီးကတိုက်တွန်းပြောကြားသွားပါတယ်2019ခုနှစ်နောက်ပိုင်းတရုတ်နိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကိုပြည်တွင်းမှာကောင်းကောင်းထိန်းချုပ်နိုင်ခဲ့တဲ့ဆိုပေမဲ့ပွင့်လင်းမြင်သားမှုမရှိဘဲပိုးရဲ့စစ်မြစ်ကိုဖုံးကွယ်ဖို့တောင်းကြိုးစားနေတယ်ဆိုပြီးတော့တရုတ်တို့ဆွဆွဲခံနေရတာပါတရုတ်နိုင်ငံမှာပိုးကူးဆက်သူအသစ်ဆယ်ကနန်းအောက်ကျသွားပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေမှာတော့ပိုးကူးဆက်မှုတွေတကြော့ပြန်မြင့်တက်နေပါတယ်မြန်မာကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ကျွန်းလ9ရက်ည8နာရီထုတ်ပြန်ချက်အရတိုင်းနယ်ပြည်နယ်တွင်တပ်ခွဲစစ်ဆေးမှု2216ခုမှာပိုးတွေ့သူ139ဦးရှိကြောင်းဖော်ပြထားပါတယ်ကိုဗစ်ရောဂါကာကွယ်ဆေးတွေအညီအမျှမရကြတဲ့အချက်ဟာဆေးအနေဆုံးရတဲ့နိုင်ငံတွေတည်းမကဘဲကမ္ဘာနိုင်ငံအလုံးအပေါ်မှာပါချင်းချောင်းမှုတစ်ခုဖြစ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်
။ The inequitable distribution of vaccines has allowed the virus to continue spreading.
ကာကွယ်ဆေးတွေအညီအမျှမရတဲ့အတွက်ပိုးတွေဆက်ပြန့်နေပြီးတော့ဆေးသိပ်မတိုးတဲ့ဗီဇပြောင်းပိုးတွေပေါ်ထွက်ဖို့အခွင့်အလမ်းလည်းပိုတိုးလာစေပါတယ်။ကာကွယ်ဆေး၅မျိုးထွက်လာတာ6လထဲရောက်လာချိန်မှာချမ်းသာတဲ့တိုင်းပြည်တွေကလူကြီး44ရခိုင်နှုန်းထိုးပေးနိုင်ပေမဲ့ဆင်းရဲတဲ့တိုင်းပြည်တွေမှာတော့3.4ရခိုင်နှုန်းလောက်ပဲထိုးရပါသေးတယ်။ခုလည်းဒီအတိုင်းပဲဆက်သွားနေပါတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကသတင်းလာနေမှာပြောပါတယ်။ပိုကူခံရသူတွေ၊တိရောဂါနဲ့သေဆုံးသူတွေ၊ကမ္ဘာတစ်ဝန်းသတင်း6ပါးဆက်တိုက်ကျဆင်းလာတာတွေ့နေရတယ်ဆိုပေမဲ့တိုင်းပြည်အတော်များများမှာကာယရောဂါလွန်ချင်းနေဆိုနေဆဲဖြစ်ပြီးကာကွယ်ဆေးအများဆုံးထိုးရတဲ့နိုင်ငံတွေမှာတော့ကာယရောဂါကနချက်တွေတောင်ဖြေလျှော့ပေးနေကြပြီလို့လည်း Mr. Gabrielsis ကနိုင်စင်သတင်းစာရှင်းလင်းပွဲမှာပြောပါတယ် Delta မျိုးဗီဇပြောင်းပိုကူးဆက်မှုများဆန်နေတာကြောင့်ကာကွယ်ဆေးမထိုးရသေးတဲ့သူတွေပိုကူးလာနိုင်ခြင်းရှိတဲ့အတွက်လည်းကနချက်တွေကိုသတိနဲ့ဖြေလျှော့ပေးကြဖို့လည်းတိုက်တွန်းသွားပါတယ်ဩစတြေးလျတိုက်တောင်ပေါ်ပေါက်နေတဲ့စနစ်တကျအုပ်စုဖွဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအစိုးရဘက်ကအကြီးအကျယ်နှိမ်နှင်းမှုမှာအင်္ဂါနေ့ကတော့လူနေရာကျော်ဖမ်းခံရပါတယ် Operation Ironside လို့ခေါ်တဲ့၃နှစ်တာစီမံကိန်းကိုဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့နဲ့ American Federal စုံစမ်းရေးဘူရို FBI တို့ပူးပေါင်းလုပ်ကိုင်နေတာပါဒီကမ္ဘာလုံးကိုတရားမဝင်မှုရေးစေဝါမောင်းခိုးတင်ပို့နေတဲ့အာရှတောင်အမေရိကအရှေ့အလယ်ပိုင်းနဲ့ဩစတြေးလျကမှုရေးလုပ်ငန်းအတော်များများကိုရောလူတက်မှုပေါင်း20ကိုပါထောက်လှမ်းရေးကစုံစမ်းဖော်ထုတ်နိုင်ခဲ့ပါတယ်ပြည်တော်စုပြည်နယ်နဲ့ဒေသခံရဲတပ်ဖွဲ့4,000လောက်ပါဝင်တဲ့နိုင်ငံတော်ဝန်ဝင်ရောက်စီးနင်းမှုမှာမက်ထရစ်တန်ချိန်၄တန်နီးပါးရှိတဲ့မူရီဆီဝါတွေအမျိုးအစားပေါင်းစုံလက်နက်တရားကျော်နဲ့ငွေသားဒေါ်လာ35တန်နီးပါးကိုတင်စီရမိခဲ့ပါတယ်။ Operation Ironside ရဲ့အောင်မြင်မှုတွေဟာကမ္ဘာတဝန်းကအုပ်စုဖွဲ့ရာဇဝတ်မှုကျူးလွန်နေသူတွေအပေါ်ပြင်းထန်တဲ့ရက်ခတ်မှုတွေဖြစ်လာလိမ့်မယ်လို့လည်း Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ
်။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်လို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပိတ်ပို့ချက်တွေတင်ပြပေးတော့မှာမို့ပထမဆုံးတော့အဖမ်းဆီးတွေရှိခဲ့တဲ့ဒီကနေ့ဆန္ဒပြပွဲသတင်းနဲ့စပါမယ်။မြန်မာနိုင်ငံမှာဆင်အာနာတေမှုစန့်ကျင်ရေးဒီကနေ့ဆန္ဒပြကြတဲ့အထက်ကရန်ကုန်မြို့နယ်မန္တလေးမှာဆန္ဒပြသူတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်မှာ၄ယောက်မန္တလေးမှာ၃ယောက်အဖမ်းခံခဲ့ရတာပါ။တခါရန်ကုန်မြို့တာမွေမြို့နယ်ကအုပ်ချုပ်ရေးမှူးတယောက်တင်းနှံနဲ့ပြစ်ဒဏ်ခံခဲ့ရပါတယ်။အခုလိုအဖမ်းဆီးအပြစ်ခံတဲ့နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ရန်ကုန်မြို့မှာအခြေအနေပေတိုင်းဆရာနာရှင်စန့်ကျင်ရေးဆန္ဒပြနေကြတဲ့လူငယ်အုပ်စုတွေကလှိုင်မြို့နယ်ဘရင်တော်လမ်းမပေါ်မှာဆန္ဒပြခဲ့ကြသူတွေဒီကနေ့ဖြိုခွဲခံခဲ့ရပါတယ်။စတင်ခြိတက်ပြီးတော့မကြာခင်မှာကိုပဲဖြိုခွဲခံခဲ့ရတာဖြစ်ပါတယ်။ဆန္ဒပြလူငယ်အ ਨੇ ဆုံး၄ယောက်ဖမ်းဆီးခံခဲ့ရတယ်လို့ဆန္ဒပြအဖွဲ့မှပါဝင်သူလူငယ်တစ်ယောက်က VOE ကိုပြောပြပါဗျ
။မနက်၈နာရီ50ဆိုရင်ရိတ်စာမဲဆိုပြီးအပေါလုံးအယောကိုယ်ပုံစံပြောင်းပြီးကိုယ်တို့အပေါလုံးနေနေကြတဲ့အချိန်မှာသူကဘာလဲဆိုတော့တက္ကသိုလ်ကြီးရှေ့ကနေဖြတ်သွားတယ်။ဖြတ်သွားပြီးတော့လမ်းလေတိုင်းမှာရေဟိုကိုကြီးတို့ပုံစံအောင်တွေ့သွားပြီးတော့လမ်းလေတိုင်းမှာရေတောင်းစီလာချောက်သွားတယ်။ရေတောင်းစီလာချောက်သွားတယ်။လာချောက်သွားပြီးတော့သူကအခုကိုကြီးတို့တပိတ်စလဲထွက်လာတော့ကောသွားထွက်တာနဲ့သူတို့ရေတို့စားထွက်ပြီးတော့ကိုကြီးတို့ကျိလန်းလေးဆယ်လန်းဆမားလန်းလောက်ပဲလမ်းရသေးတယ်။ကျိလန်းဆယ်လန်းဆမားလန်းလောက်ပဲလမ်းရသေးတယ်။အနေထားတစ်ခုမှာတော့ဘာဆိုတော့နောက်ကနေပြီးတော့ပြေးလိုက်တာ။အဲဒါကတော့ uniform နဲ့ပေါ့နော်ပြေးလိုက်တာ။ပြေးလိုက်လာတဲ့အချိန်မှာကိုကြီးတို့အကုန်လုံးအဖွဲ့အကုန်လုံးလွတ်တယ်။လွတ်လိုက်တဲ့အချိန်မှာအဲ့မှာကလေးအဲ့ကလေးလေးယောက်ကကျတော့သူတို့ကမဘန်းလောက်ပါဘူးဆိုရင်အနေထားနဲ့အလွတ်ဆိုင်ဆိုင်မှာရှောင်နေတဲ့အနေထားတစ်ခုမှာအဲ့အချိန်မှာကအရွက်ဝင်လဲပြီးစောတီလို့ပဲပြောမှာပြီးစောတီတွေပေါ့။အရွက်ဝင်နဲ့ပြီးစောတီတွေကအဲ့ကလေးလေးယောက်ကိုပုံဆွဲပြီးဆော့ဆွဲခေါ်ပြီးဖမ်းသွားတာ။
သူလို့တော့လိုက်စုံစမ်းနေအဲ့ဒါကတော့သူတို့ရဲစခန်းမှာပဲထားတယ်လူလေပြောတယ်ဟိုညနေဆိုရင်တော့၄နာရီလောက်ဆိုတော့သူတို့စကြောကြီးပို့မယ်လို့ကြားတယ
်သူပြောတဲ့အထက်ကပြူစောထီဆိုတာကတော့စစ်ကောင်စီကိုလိုလားတဲ့အဖွဲ့ကိုပြောတာဖြစ်ပါတယ်မန္တလေးမှာလည်းဒီကနေ့နေ့လယ်ပိုင်းမှာထွက်တဲ့အောင်ပင်လယ်ပင်မတပိတ်စစ်ကြောင်းလူစုခွဲတဲ့အချိန်မှာတော့စစ်ကောင်စီတပ်တွေကဖြိုခွဲခဲ့တဲ့အတွက်သုံးထက်မနည်းဖမ်းဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်မြို့တောင်မွေမြို့နယ်ကြောက်မြောင်းသတိပဋ္ဌာန်လမ်းမှာတော့ကြောက်ကွက်တိရက်ကွက်အုပ်ချုပ်ရေးမှုအမျိုးသမီးတဦးသူ့ရဲ့ဦးခေါင်းကိုတနက်နဲ့ပစ်တက်ခံခဲ့ရပါတယ်။မနေ့ဆယ်နာရီလောက်ကအုပ်ချုပ်ရေးမှုတော်ဆိုးဆိုးလွင်သူ့ရဲ့ကားထဲမှာထိုင်နေတဲ့အချိန်မှာတနက်နဲ့အနီးကပ်ပစ်ခံခဲ့ရတာပါ။ဒါကသူတို့လက်ချက်ဖြစ်ပါတယ်လို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။နေ့စဉ်သူ့ရဲ့သွာလာမှုပုံစံတွေကိုစောင့်ကြည့်လုပ်ကြံခဲ့တယ်လို့ပြောပါတယ်။အခုဆိုရင်တော့ရန်ကုန်မြို့မှာဒေါ်ဆိုးဆိုးလီမှာအပါဆိုလို့ရှိရင်အုပ်ချုပ်ရေးမှုအနည်းဆုံး၄ဦးထက်မနည်းအသက်ခံခဲ့ရပြီဖြစ်ပါတယ်။တာကေတာမြို့နယ်ကအုပ်ချုပ်ရေးမှုတဦးဓာတ်ထိုးအသက်ခံခဲ့ရတယ်လို့လှိုင်းသာယာမြို့နယ်မှာလည်းအုပ်ချုပ်ရေးမှုတဦးဓာတ်ထိုးခံခဲ့ရပါတယ်။လမ်းမတော်မျိုးနဲ့အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှုတယောက်လည်းမေလတုန်းကဥကောင်းကိုတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။အဲ့ဒီတပ်ဖြတ်မှုတွေဘသူကဘလို့လုပ်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။တခါရန်ကုန်မြို့မှာပဲပြည်လန်းအင်းရကံပေါင်းရှစ်အပါဝင်ဘုံသေးစားပောက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။ဆေးရနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြမှုတွေကတော့တခြားနယ်မြို့တွေမှာလည်းဒီကနေ့ရှိခဲ့ပါတယ်။ဒီကနေ့ဒဝယ်မြို့ဆန္ဒပြသူတွေကဈေးတွေထဲမှာလှည့်လည်ဟောပြောခဲ့ပါတယ်။ဒဝယ်မြို့ကရပ်ကွက်နှစ်ခုမှာလည်းလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာရန်တွေချိတ်ဆွဲပြီးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ
်စကြောချီတဲ့တဲ့ပုံစံတွေကတော့ဒီနေ့ဈေးတွေမှာဟောပြောမှုတွေလုပ်တယ်ပြီးတော့လုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာပြားဆိုင်ဘုတ်ခိုင်ဆောင်ပြီးတော့ဒီဆန္ဒပေါ်ထွန်းမှုတွေလုပ်တယ်ဒီနေ့ဒဝဲမြို့ပေါ်မှာဒီဘုံမရက်ွက်နဲ့ချစားပြင်းရက်ွက်ကိုပိတ်ထားတဲ့ဒီစက်ကောင်စီကနေပြီးတော့ဒီရက်ွက်တွေကိုရက်ွက်ဝင်ထွက်အဓိကလမ်းမကြီးတွေကိုတန်ဆူးကျိုးတွေနဲ့ကာပြီးတော့ပိတ်ထားတဲ့ဟာတွေရှိတယ်လေတံတားတွေကိုတော်တော်များများသူကဝင်ပေါက်ထွက်ပေါက်ဖြစ်တဲ့တံတားတွေကိုအကုန်လုံးပိတ်လိုက်တယ်တန်ဆူးကျိုးတွေနဲ့ပိတ်ထားတယ်အဲ့ဒီတံတားပိတ်ထားတဲ့နေရာမှာဒီနေ့လောကအုပ်ချုပ်ခွင့်မရစေရဆိုတော့ဒီဆိုင်ဘုတ်ချိတ်ကြပြီးတော့အစေးညီတွေနဲ့အပြန်နာရီအဲ့ဒါမျိုးတွေလုပ်တယ်ဒီနေ့
ဒဝဲမျိုးရဲ့ရက်ွက်တချို့မှာတော့စစ်ကောင်စီတက်ကလာရောက်တက်ဆွဲပြီးတော့ညာဘက်မှာလည်းတနက်နဲ့ပြစ်ဖောက်တာတွေလုပ်နေတာကြောင့်အဲ့ဒီအနီးနားမှာနေကြတဲ့ဒေသခံတချို့ရှောင်တိတ်နေရပါတယ်ဆန္ဒပြပွဲတွေကိုရတဲ့ပုံစံနဲ့ဆက်ပြီးတော့လုပ်နေကြတဲ့ဖားကန့်ကလေးရင်းမပင်လောင်းလုံးပါဝင်ညာဦးမုံရွာနဲ့လက်ပောင်းတောင်ဒေသတွေမှာလည်းဆရာနာရှင်စန့်ချေသပိတ်မောက်လှုပ်ရှားမှုတွေဒီကနေ့ဆက်လုပ်ခဲ့ကြပါတယ်ရှင်
မဆုံမပြောပြပေးခဲ့တာပါခင်ဗျအခုဆက်ပြီးတော့စကိုင်းတိုင်းအတွင်းကတိုက်ပွဲအခြေအနေတွေကိုပြောပြကြပါမယ်စကိုင်းတိုင်းဒေသကြီးရွှေဘိုခရိုင်ဒပရင်မြို့နယ်တွေကခြေရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေး PDF အဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်တိုက်ပွဲကြောင့်ခြေရွာသားတွေဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်စကိုင်းတိုင်းတွေက6ဦးမြို့မှာတော့မြို့ရဲ့ပင်မတပိတ်ခေါင်းဆောင်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်အခုလိုတိုက်ခိုက်ဖမ်းဆီးမှုတွေအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့ကုသညုံကပြောပြမှာပါခင်ဗျ
စကိုင်းတိုင်းဒေသကြီးရှိဘူခိုင်တပိယင်းမြို့နယ်ကရင်ချေးရွာမှာဒီကနေ့မနက်ပိုင်းကတပိယင်း PDF နဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပါတယ်။ရွာရဲ့တောင်ပိုင်းကဖုံးကြောင်းကိုစစ်တပ်ကဝင်ရောက်ရှာဖွေစီးနင်းခဲ့ပြီးတဲ့နောက်စစ်တပ်ပြန်ထွက်မှာဒေသခံ PDF တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။အပြန်အလှန်ပစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့တပိယင်း PDF တာဝန်ရှိသူတူကအခုလိုပြောပါတယ
်။စနစ်မှာတိုက်ပွဲဆက်တယ်။အဲစနစ်မတိုင်ခင်မနက်လင်းငယ်ကသူတို့တပိယင်းမြို့နယ်ရင်ချင်းကျွမ်းတောင်ချောင်းပေါ့လေအဲ့မှာသူတို့တက်ဆွဲတယ်ဝင်ပြီးတော့ဒီဖုန်ရောင်းနဲ့မှာဖုန်ကြီးပစံကြီးယူတယ်နောက်ဒီရေကတ္တရာတွေထုခွဲဖြစ်တယ်ပေါ့နော်ဖြည့်စီဖြစ်တယ်နောက်ဒီဖုန်ရောင်းမှာသူလောင်ထားတဲ့စစ်တုံတွေပါလေပေါ့စံအိတ်တွေသူတို့ယူတယ်ဝတ်သားတွေသူစားပြစ်တယ်ပေါ့နော်အဲ့တော့ဒီဘက်ကဒီ PDF တပင်းမျိုးနဲ့ရေပေါ့လေဟိုပြည်ပဒဖန်ဖို့ပေါ့အဲ့ဒီကကျွန်တော်ဝိုင်းညာလူတွေပြိတ်ထားတယ်ပြိတ်ထားဆိုတော့အပြန်လန်ပြစ်ခတ်မှုက12နာရီမှာစတယ်12နာရီမှာစတော့အပြန်လန်ပြစ်ခတ်တယ်ပေါ့လေဒါမဲ့နှစ်ဖက်ဒီကိုက်တော့အစင်းတော့ကျွန်တော်အတင်းပြုလို့မရဘူ
းအခုလို့ပြစ်ခတ်တာတွေမဖြစ်ခင်ရပိုင်းလောက်ကတပိင်းမြို့မှာစစ်ကောင်စီနဲ့နှိစက်သူတွေအသက်ခံရတာအသေးစားဘုံကွဲမှုတွေဇက်တိုက်ဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာရင်ကျွေးရကိုလာရောက်ရှာဖွေခဲ့တာဖြစ်ပါတယ် စစ်ကောင်စီနဲ့တပိုင်း PDF တို့ပြန်လည်ပြစ်ခတ်တာကြောင့်အနီးအနားကကြေးရွာ900ထွက်မနေရွာလုံးကျွတ်ထွက်ပြေးနေရပြီးတော့စစ်ပီးဒုက္ခတွေသသောင်းနီးပါးနီးစပ်ရာကြေးရွာတွေမှာထွက်ပြေးခိုလုံနေရပါတယ်။တဆက်တည်းမှာပဲစကိုင်းတိုင်းရိမပင် KI နဲ့ကဏီနယ်တို့မှာလည်းဂျွန်လ6ရက်နဲ့9ရက်နေ့တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့ပြစ်ခတ်တာတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူက VOA ကိုခုလိုပြောပါတယ်
။ရိမပင်နယ်ဖြစ်တာကမနေ့ကတော့ကတလောက်ကြက်ဝင်းကုန်ကြက်နဲ့ဝင်းကုန်ကြမှာဖြစ်နေသူတို့ပုံမှန်ဟိုနေရာချဲ့တာပေါ့ရဲ့အဲ့တော့သူတို့ပုံမှန်နေရာချဲ့တဲ့တဖြည်းဖြည်းနဲ့ချဲ့လာတဲ့ခါကျတော့ကျွန်တော်တို့ဒီသူရဲပေါ်တွေကအားလုံးအဲ့ဒီနေရာယူပြီးတော့ကျွန်တော်ဖောက်ခွဲရုပ်ပဲအဓိကဦးစားပေးတုံပြီးတော့ပြစ်ခတ်မှုဖြစ်နေတနည်းရတော့ငါဖြစ်တဲ့ဥစ္စာတော့ကျွန်တော်တို့စီလောင်ပေါ့ရင်းမပင်မျိုးနဲ့စီလောင်အနီးတစ်ပိုက်ဖြစ်တဲ့ပွဲမှာတော့ကျွန်တော်ဒီဖောက်ခွဲရေးသုံးတာဆိုတော့အယောက်20ဝန်းကျင်ထိခိုက်မှုဟိုရှိသွားတယ်ကျွန်တော်တို့အဲ့ဒီအနည်းတစ်ပိုက်မှာသူတို့တောင်ပေါ်ကနေပြီးတော့စီလောင်တောင်ဆိုတာရှိတယ်စီလောင်တောင်ပေါ်နဲ့သူတို့လက်နက်ကြီးနဲ့လှမ်းပစ်တယ်အဲ့တော့ကြွာတယ်လေကြတယ်အဲ့ဒီအတွက်ဒီတက္ကံပြည်သူတွေကအကုန်လန့်ပြီးတော့အကုန်ထွက်ပြေးကြတာကျွန်တော်တို့လက်နက်ကြီးနဲ့တော့တောက်ဆောင်ထုနေရဆိုတော့ကိုပြည်သူတွေကမနေရတော့အကုန်ထွက်ပြေးကြတော့
ဒါပြင်စကိုင်းတိုင်းချောင်းမြို့မှာမြို့ရဲ့ပင်မတပိတ်ခေါင်းဆောင်ဖြစ်တဲ့ကိုမန်စာမြေမုံကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေကတရက်နဲ့ပြစ်ခတ်ပြီးတော့ဖမ်းဆီးသွားပါတယ်ဖမ်းဆီးခံရတဲ့အချိန်ဤနဲ့ပတ်သက်လို့ဒေသခံတဦးကအခုလိုပြောပါတယ
်ချောင်းမြို့ကနေစစ်သား၄စီးပေါ့နော်ပထမသွားတာဟိုကမန်စာမြေမုံကိုဖမ်းမှုရပါဗျာသူတို့အစီအစဉ်ချပြီးတော့သွားတာဗျအဲဘလူးဖြစ်သွားတယ်ဆိုတော့သူကအမှစကားတွေလူလူရောက်တယ်ဆိုတော့ဒီလိုလင်းမိုင်းပေါ့ငါးနာရီဘယ်တော့ရောက်တယ်လို့သတင်းပြတော့ဒီချောင်းသိမ်းနေတဲ့နေရာကနေဆက်ကြည့်ရပေါ့ရဟုတ်မဟုတ်ဟာဒီကထွက်ကြည့်လိုက်တဲ့အချိန်မှာရဲနဲ့တန်းတွေ့လိုက်တာရဲကားတွေနဲ့တန်းတွေ့တာပေါ့လမ်းပေါ်မှာလမ်းပေါ်မှာတန်းတွေ့ရောသူကပြန်ကွေပြီးတော့ရှောင်လိုက်သူဟိုကပြန်အကွေလိုက်သူလှမ်းပြကြတာပြတဲ့အချိန်မှာဆိုင်ကယ်ကိုနောက်ပိတ်မှပြီးဆိုင်ကယ်လဲသွားတာလဲသွားတော့သူကမျက်နှာနဲ့ဒီလမ်းနဲ့ရိုက်အပြလိုက်ပဲချက်ချင်းပြန်မထားနိုင်တဲ့အချိန်မှာနောက်ပါတော့ရောက်တယ်လက်ဆက်ပြစ်တော့ရတာအမှမပြေးနိုင်ဘဲနဲ့မိသွားတာ
ကိုမန်စာမြေမုံနဲ့အတူအမျိုးသားနှစ်ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားပြီးတော့မုံရောက်ကိုတခါလေးခေါ်ဆောင်သွားပြီးမိသားစုနဲ့လည်းအခုထိအဆက်အသွယ်မရသေးပါဘူးကိုမန်စာမြေမုံဟာနေဦးတော်လိုင်းအစမှာချောင်းမြို့မှာညဉ့်ညံ့စွာဆန္ဒပြတဲ့ချောင်းပင်မတပိတ်ကိုဥဆောင်သူတူဖြစ်ပြီးတော့စစ်ကောင်စီကဖမ်းမှန်းထုတ်ထားတဲ့အတွက်တင်းရှောင်နေချိန်မှာအခုလိုဖမ်းဆီးခံရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုတန်းညုံဦးပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့ချင်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေတွေကိုလည်းပြောပြချင်ပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်မှာတပ်ဖြန့်ထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဒီနေ့ဇွန်လ10ရက်နေ့မနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲကြောင့်မင်းတပ်မြို့နယ်နားမှာစစ်ဘေးရှောင်နေရတဲ့ဒုက္ခသည်တွေနောက်ထပ်နေရာတွေပြောင်းပြီးဘေးလွတ်ရာသွားနေကြရပါတယ်မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
စစ်ကောင်စီတပ်ဖွဲ့နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာမှာဒီကနေ့ဇွန်လ10ရက်နေ့မနေ့ပိုင်းကမင်းတပ်မြို့နယ်နေရာနှစ်ခုမှာတိုက်ပွဲတွေဖြစ်ပြင်းထန်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုပြောပါတယ
်တပ်ဖွဲ့တော်မနေ့စောစောအပြန်စတဲ့တောက်ချောက်ပြင်းထန်တဲ့မင်းတပ်မြို့ရဲ့အနောက်မြောက်ခြမ်းကနဲ့တက်လာတဲ့ရှက်ရွာတိုက်ပွဲရှိတယ်အရှိမြောက်ခြမ်းကနဲ့တက်လာတဲ့ချောင်းဆောင်တိုက်ပွဲပေါ့နော်အဲ့ဒါရှိတယ်
ဒီနေ့မနေ့အစောပိုင်းကဖြစ်ပွားတဲ့တိုက်ပွဲမှာညနေ3နာရီအချိန်ထိအကြဆိုးနဲ့ပတ်သက်လို့ဒေါက်တာရောမန်ကအခုလိုပြောပါရယ
်ဒီနေ့မနေ့ကျွန်တော်တို့လူတဦးကြတယ်တန်ရာရတာတော့လောလောဆယ်ဖြစ်မျက်နှာတစ်ခုတစ်ပြိုင်နဲ့တိုက်နေရတယ်ဆိုတော့အခုလုံးကတစ်ပြိုင်နဲ့တန်ရာရတာလည်းရှိတယ
်တနင်္ဂနွေနေ့ကနေဒီကနေ့အင်္ဂါနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကပြစ်တဲ့လက်နက်ကြီးတွေကြောင့် CTF ဖွဲ့ဝင်တွေဘက်ကတေဆုံးတန်ရာရသူတွေကလည်းမနှဲပါဘူ
းဒီနေ့တုံးရက်ဖြစ်မှာကြာတုံးရက်လောက်900ရောက်ရှိသွားပြီ900တော့မှလက်နက်ကြီးပုံစံတော့ပြီးတာပဲတုံးရက်ကျမှာတန်ရာရလို့40ကျော်50မီတာရှိအဲ့ဒီ50ကျော်ကျမှာစနက်တန်ရာဆိုလို့400ရောက်ပဲရှိ
မေလ13ရက်နေ့ကနေဇွန်လ9ရက်နေ့ထိစည်ရင်ပြည်စုချက်ရ CDF ကတေဆုံးတို့အဖွဲ့ဝင်စုစုပေါင်း22ဦးရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဇွန်လ6ရက်နေ့ကမင်းတပ်မှဖြစ်တဲ့တိုက်ပွဲ3နေရာမှာစစ်ကောင်စီတပ်သား50ထိတေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူအများအပြားရှိခဲ့တယ်လို့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပေမဲ့ VOA အနေနဲ့တိကျတည်မပြုတ်နိုင်သေးပါဘူး။ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်ကပြေခတ်တိုက်ခိုက်မှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။
အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရင်ထဲကစစ်ဘေးတိမ်းရှောင်နေရတဲ့မင်းသားပြည်သူတွေဟာယာယီခိုးလုံနေကြတဲ့နေရာတွေကနေနောက်ထပ်ဘေးလို့ရကိုပြောင်းရွှေ့နေရတယ်လို့ယာယီဒုက္ခတွေစကားမှာဥဆောင်လုပ်ပေးနေသူတယောက်ကပြောပါတယ်။နောက်ဆုံးအချိန်တွေကကျွန်တော်တို့ကက်ပေါ်နော်ကျွန်တော်ဒီနေ့ခုကနေအကုန်လုံးပြန်ရှိသွားကြပြီ။တခြားဟိုပူဝေးတဲ့ကြွားတွေထက်ကူပေါ့နော်။ကျွန်တော်တို့ဒီနေ့ မသိ
ပိုက်ပွဲဖြစ်ပွားရာရှက်ရွာနဲ့နေတဲ့ကီးတာရွာနဲ့ဖွဲလုံးရွာတွေကစစ်ဘေးဒုက္ခသည်တွေပြင်ရွာပေါင်း၁၀ရွာနီးပါးလောက်ကရွာသားတွေအိုးအိမ်ပြစ်ထွက်ပြေးနေကြရပါတယ်မင်းသားမြို့နယ်ထဲမှာမေလ13ရက်နေ့ညပိုင်းကစလို့စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီဘက်ကလက်နက်ကြီးစင်နဲ့အပြင်းထန်ပစ်ကတ်မှုတွေကြောင့်မင်းသားမြို့ကပြည်သူ1000နီးပါးလောက်စစ်ဘေးဒုက္ခသည်တွေဖြစ်နေကြပါတယ်စစ်ကောင်စီဘက်ကတော့မင်းသားမျိုးပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပေမဲ့ဒေသခံတွေကတော့စိုးရိမ်စိတ်နဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူး
။နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာပါခင်ဗျာ။တစ်ဆက်ထက်မှပဲကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။ကချင်လွတ်မြောက်ရေးတပ် KIA ဌာနချုပ်ရှိရာလိုင်စာမျိုးအနီးမြစ်ကြီးနားဘုံမော်ကားလမ်းမှာဖြတ်သွားတဲ့စစ်ကောင်စီရင်နှန်းကို KIA ကဒီကနေ့မနေ့ကြားပြတိုက်ခိုက်ခဲ့တာကြောင့်စစ်ကား၄စီးထိခိုက်ခဲ့ပါတယ်။မြစ်ကြီးနားဘုံမော်ကားလမ်းမှာစစ်ကောင်စီတပ်တွေရဲ့လူရိတ်ခါတင်ရင်တွေကို KIA ကအခုရက်ပိုင်းနေ့စဉ်လိုလိုခြုံခိုတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုက်ဦးကပြောပြပါမယ်ခင်ဗျာ
။ကချင်ပြည်နယ်မှာစစ်တပ်နဲ့ကချင်လွတ်မြောက်ရေး KIA တပ်တွေကြားကချင်ပြည်နယ်ဘုံမော် KIA တော့ဖုံးရံမျိုးနဲ့ခွဲကလက်ကြားရင်ရွာမှာဒီကနေ့မနေ့ပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားတဲ့လက်ကြားရင်ရွာ KIA ဌာနချုပ်ရှိရာကချင်ပြည်နယ်တောင်ပိုင်းလိုင်စာမြို့အဝင်းသားမှာတည်ရှိတာပါတိုက်ပွဲအခြေအနေကိုတော့တော့ဖုံးရံဒေသခံတယောက်က VOA ကိုအခုလိုပြောပါတယ
်မင်းရောက်ဖြစ်သွားတဲ့ဟိုရှင်းဘန်းဟိုစီတာလုံးပေါ်ကိုခပ်ပြရမှာအဲ့ဒါဖြစ်နင်းညာတော့ဒီမှာဒီ142အဲ့ဒီဒီမှာဒီမှာတော့ကြောက်လို့ကြားတယ်။နားရကြောက်တော့နားရဖြစ်နေတော့မှရှိ။အမတော့တော့ဖြစ်တယ်လို့ကြားတယ်ဒီမှာ။ကျန်ရကထပ်တယ်ပေါ့
။ကျန်ရဘက်ကတခိုက်မှုကြောင့်ရိတ်ခဖို့တဲ့စစ်ကား၄စီးလောက်ထိခိုက်ပျက်စီးခဲ့တယ်လို့လည်းနောက်ထပ်ဒေသခံတယောက်ကပြောပါတယ
်။ဒါ16စီးလောက်ဆိုတဲ့စီးလောက်တိတ်တယ်။အဲ၄စီးထိတယ်တဲ့မှာ။လက်ရှားရမှာအဲနောက်ဆုံးက၄စီးကိုပြစ်ခတ်တယ်လို့ပြောတာ။
ဒီလာနေမနဲ့စင်နာရီလောက်ကလည်းဒေါက်ဖုံးရံမျိုးနဲ့ရင်ခွဲတောင်နေရာမှာစစ်ကောင်စီတပ်ရဲ့ရင်တန်းကို KIA ကကြားပြတ်တိုက်ခိုက်ခဲ့ပါတယ်။ဦးထိုင်းရံရွာဘက်မှာလည်းညနေ3နာရီလောက်ကတိုက်ပွဲဖြစ်ခဲ့ပြီးနှစ်ဖက်တိုက်ခိုက်သည့်ဆုံးနာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ညနေ3နာရီလောက်မှာသူတို့ကဒီ6ဘက်ကမှာသူတို့နေရာယူထားတဲ့နေရာမှာကျင်ရောဝင်တိုက်တဲ့ခါကျတော့ညဒီအမြောက်ကြီးတွေနဲ့ကြည့်တယ်လေ။တခြားက5ရောက်လောက်ပြေလို့ပြောတယ်ကျန်ရရကဆီရောက်ကြလို့ပြောတယ်ပြီးတော့ဟိုတော့ပဲကလည်းထားတယ်လို့ကထမ်းပူတယ်လို့ပူဟိုတော်တော်လေးတော့အထင်လာတယ်လို့ပြောတယ်မင်းရ3နိုင်မှဖြစ်တာဦးထောင်ရက
ပြီးခဲ့တဲ့လပိုင်းကတော့မုံပေါင်းမြို့နယ်မြို့တစ်ကုန်းလောစီဟက်ရွာဒီဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီရက်ပိုင်းနေ့မှာတော့တော့ဖုံးရံမြို့နယ်နာတဝိုက်မှာလူရိတ်ခါပိုးတဲ့စစ်ရင်တန်းတွေကို KIA ကကြားပြတ်တိုက်ခိုက်နေတာပါဘဘခရင်ဘက်မှာစစ်ကောင်စီနဲ့ GIA အကြားစီးရီးတင်းမာမှုတွေမြင့်တဲ့နေချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းကျေးတိမြို့နယ်ဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့အကြားတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ် SSPB ကမြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ RCSS ကတောင်ပိုင်းရှမ်းတပ်ဖွဲ့တွေအကြားဖြစ်တဲ့တိုက်ပွဲတွေကြောင့်ကျေးရွာ12ရွာလောက်ကဒေသခံ1000ကျော်ကျေးတိမြို့နယ်ဘက်ကဘုံကြီးကျောင်း၄ကျောင်းနဲ့နောင်စွမ်းရဘုံကြီးကျောင်းတွေမှာတိတ်ဆောင်နေကြပါတယ်ရှေရှေတိတ်ဆောင်မယ်ဆိုရင်ရိတ်ခါခဲခဲဂျုံနေကြောင်းဒေသရင်းကူညီသူတယောက်ကအခုလိုပြောပါတယ
်။လို့ရှိရင်အထောက်ပံ့ချင်တဲ့တော့ယူပင်းပြည်သူတွေရဲ့လူတန်းမှုတွေရဲ့ဗန်နဲ့ဆိုတော့လည်းမဆူဘူးတော့အခုအပြင်ကဇနီးကတော့အရာတို့ဘာတို့ကလည်းလာတယ်အပြင်အဖွဲ့အစည်းတွေလည်းတဆက်ဆက်လာကြပါတယ်။နောက်ပြီးတော့အပြင်ကတဆက်တွေရတဲ့လူတွေလည်းလာကြတော့ခဏတစ်ဖြုတ်ဆိုရင်တော့အရှင်တီတီတွေလို့ပြောရမယ်ပေါ့ခင်ဗျတိုက်ပွဲကြာရှိမယ်ဆိုရင်တော့အဲတော့အခက်ခဲတော့ရှိနိုင်မယ်ဒီလူကြီးရေနဲ့အခုအလုပ်စီနေဆိုတော့လေ
မိုးရသည်လေရဆက်ပြိုးတဲ့အချိန်ဖြစ်တာကြောင့်ခုလိုဒိန်းချောင်းနေရတာခက်ခဲတယ်ဖြစ်နေကြောင်းလဲပြောပြပါတယ်ခြေသီးမြို့နယ်အတွင်းကတိုက်ပွဲတွေကတော့ဒီလတည့်နေ့ကနေ6ရက်နေ့လောက်အထိပြင်းထန်ခဲ့ပြီးဒီနေ့မှာတော့ငြိမ်းနေပါတယ်စစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်ကချင်ကရင်ချင်းကယားနဲ့ Sekarang ini mengguyur sahaja China ini China mah Taiwan ini pentan negatif. Siapa ini dua malu? Taiwan ada poli China jaga Taiwan ini selepas bawa ni lah.
ခုနားဆင်နေကြတာကတော့ဖီယိုအင်းမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ည9:00ချိန်တိဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့စစ်ကောင်စီကထိုင်းဘက်ကစပ်ပြတင်သွင်းခွင့်ပိတ်ပင်လိုက်တဲ့တဲ့တင်ကိုပြောပြပါမယ်တူးချင်းကုံသွဲမှုလုပ်ငန်းရှင်ကအန်တီစီကန်ဆောင်ထားသူတွေအနေနဲ့မြောက်ရီနယ်စပ်ကနေထိုင်းနိုင်ငံထုတ်စပ်ပြမုံတွေကိုတင်သွင်းခွင့်မရှိတော့ကြောင်းကုံသွဲရေးဦးစီးဌာနကကြေညာလိ
ီတွေကိုတူးချင်းကုံသွဲမှုလုပ်ငန်းရှင်က IDC ကကင်ဆောင်ထားတဲ့သူတွေတင်သွင်းခွင့်မရှိတော့ဘူးလို့စီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကဇွန်လ4ရက်နေ့ကစာထုတ်ပြန်ခဲ့ပါတယ်။နိုင်ငံသား၃ငွေလျှော့ဖို့ပြည်တွင်းအသေးစားအလက်စားလုပ်ငန်းတွေကိုအကာအကွယ်ပေးဖို့အတွက်အခုလိုကန့်တက်လိုက်တာဖြစ်တဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ IDC ကကင်ထားသူအများစုကထိုင်းကုန်ပစ္စည်းတွေကိုအဓိကတင်သွင်းကြတာပါ။ထိုင်းနိုင်ငံကတင်သွင်းနေတဲ့ကုန်ပစ္စည်းတွေထဲမှာကိုရိုက်ဆက်ပြ၊အဝိရှော်ဆက်ပြ၊ခေါင်းလျှော်ရည်သွားတိုက်စေစတဲ့လူသုံးကုန်ပစ္စည်းတွေအဓိကပါဝင်ပါတယ်။မြောက်ရီနယ်စပ်ကနေတတိပုဂ္ဂလကုန်တယ်တွေဆက်ပြတင်သွင်းခွင့်မရတော့တဲ့အတွက်တက်ရောက်မှုနဲ့ပတ်သက်လို့မြောက်ရီမြို့ကကုန်မျိုးစုံလက်ကားဖြန့်ချီရေးလုပ်ငန်းရှင်တို့ကအခုလိုပြောပါတယ်
။အော်ဟုတ်ပါဘူး။ညီမတို့လည်းအခုကဖတ်မယူတော့ဘူး။ညီမရှိရတာလေးတွေပဲထိုက်ရအောင်။အဲမာလို့တော့သူတို့ကမာလို့အောင်လည်းမခံတော့ဘူး။ညီမကယူဖို့တော့မပြောရဘူးတော့။ညီမကတော့တသိမ့်ခံပါတော့ supplier နဲ့ယူလာဆိုရင် supplier ကပို့တော့အခုကတော့ညီမမှရှိနေတယ်ဘလို့လက်ကြံပေါ့လက်ကြံလေးပဲဟိုကလုပ်နေတာ။အစ်တော့ထပ်မမာသေးဘူး။
IDC လက်မှတ်ကင်ဆောင်ထားတဲ့ကုန်တယ်တဦးချင်းစီကိုတင်သွင်းခွင့်ပိတ်ပင်မလိုက်ပေမဲ့ကုမ္ပဏီတွေကိုတော့ခွင့်ပြုထားဆဲဖြစ်ပါတယ်။ဒါကြောင့်မလို့ဒီကုန်ပစ္စည်းတွေအဝင်လုံးဝရပ်ဆိုင်းသွားတာမျိုးမဟုတ်ကြောင်းမြောက်ရီနယ်စပ်ကုန်သွယ်ရေးကုန်တယ်များအသင်းဥက္ကဋ္ဌဒေါ်သင်းသင်းမြတ်ကပြောပါတယ
်။ကုမ္ပဏီနဲ့တွင်းချင်းတွင်းလို့ရသေးတယ်လေ။ IDC ကလည်းတင်သွင်းတာကိုသူပိတ်တယ်လို့ပြောတယ်။ဒါပေမဲ့တင်သွင်းခြင်းအားလုံးကိုပိတ်တယ်လို့သူရေးထားပါဘူး။ဒီကိစ္စအားလုံးမရှိဘူးပေါ့။အမှဟိုကုမ္ပဏီနဲ့တွင်းပြီးတော့မှအလေးရနေတယ်လေဒါလို့ဆိုတော့ဒီကလေဆန်းမှာတင်သွင်းဝင်ပိတ်လိုက်တာမဟုတ်ဘူးကုမ္ပဏီလေးနဲ့တွင်းမယ်ဆိုရင်တွင်းလို့ရတယ် IDC ကဆိုရင်ဒီကပိတ်တ
ာဒါပေမဲ့ဒီတားမြစ်ချက်ထွက်လာခဲ့ပြီးတဲ့နောက်ပိုင်းတချို့ကုန်စုံဆိုင်တွေမှာထိုင်းနိုင်ငံကတင်သွင်းတဲ့ဆက်ပြားတွေကိုအရေးအတွက်အကန့်အသတ်နဲ့သာရောင်းချနေတာကိုတွေ့ခဲ့ရပါတယ်မြန်မာပြည်အတွက်တွင်းကုန်အများစုကိုထိုင်းမြန်မာနယ်စပ်မြောက်ဝတီကုန်သွယ်ရေးဆောင်ကနေအဓိကတင်သွင်းနေတာပါ2020-2021ဘဏ္ဍာနှစ်မတ်လအထိမြောက်ရီနယ်စပ်ကနေတွင်းကုန်တန်ဖိုးကအမေရိကန်ဒေါ်လာ1400နီးပါးရှိပါတယ်။မြန်မာနိုင်ငံမှာဒေါ်လာငွေတန်ဖိုးတက်တဲ့အတွက်ကြောင့်မလို့ထိုင်းဘတ်ငွေနဲ့တရုတ်ယွမ်ငွေလည်းဈေးလိုက်တက်ပါတယ်။ဒါကြောင့်တွင်းကုန်အားလုံးကပြည်တွင်းမှာဈေးတက်နေတာပါ။မြောက်ရီနယ်စပ်ကနေဆက်ပြတင်သွင်းမှုကန့်တက်တာဟာစေအုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ထားသလိုနိုင်ငံသား၃ငွေရှော့ချခြင်းနဲ့ရည်ရွယ်ချက်ကအဓိကဖြစ်နိုင်ကြောင်းနိုင်ငံရေးလေးလာသူတို့ကမြင်ပါတယ်။ဒါဟာအသုံးစရိတ်ချွေတာဖို့အတွက်ဘဏ္ဍာရေးကော်မရှင်ဘက်ကရေဘူးရစဉ်းစားချက်တစ်ခုဖြစ်နိုင်ကြောင်းနိုင်ငံရေးလေးလာသူဒေါက်တာအောင်သိန်းမြင့်ကပြောပါရယ
်နိုင်ငံသားသုံးငွေနဲ့ပတ်သက်လာလို့ဘဏ္ဍာရေးကော်မရှင်စီဝေးဆိုင်ကကျွန်တော်တို့ပတ်သက်နေနေပြီးဆက်ဆက်နေနေတော့ငါတို့အသုံးစရိတ်လေးရှိတာမယ်ပြီးတော့အဝင်ထဲရနိုင်တဲ့လောက်ရှာမယ်ဆိုတော့မျိုးဒါတာသူရေဘူးရအပြင်စဉ်းစားမယ်ဟာပေါ့အဲ့တော့တရားလေးတရားလေးတော့အကုန်အပြင်နိုင်ငံသားမျိုးနဲ့ပြီးစီနေအဲ့ဒါလေးပိတ်ကွာဒါလောက်ပါပဲဟိုလက်ရှိအခြေအနေမှာနိုင်ငံသားငွေကိစ္စနဲ့ပတ်သက်လာလို့အတက်တွေတွေ့နေရလို့ယူဆတာပေါ့နော်။ဒီပြည်ရေးရာတအားပုံနေရတယ်ပေါ့ဗျာ။ပြီးတော့ဟိုတလောကဒီတုတ်ဒီပကြောက်သွားတယ်ဆိုတာသွားတာကဆက်လက်နဲ့ဒီစီပြဝဲကိုသွားတာဖြစ်တဲ့အတွက်ကြောင့်အဆုံးတရားပေါ့နော်။ငွေသုံးပြားရမှာပဲပေါ့နော်။ဒီစီဝဲဖို့အတွက်ဆိုတော့ဒါတကြီးအသုံးစရာသိမြင့်နေတယ်လို့ယူဆလို့ရတယ်။ပြီးတော့သူဝင်ငွေရဖို့ရန်လည်းနေခဲ့ပဲဟိုညုံနေနေတာပေါ့နော်။ခရိုင်တဲ့တိုင်း
တွင်းခွင့်ပိတ်တဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်လို့ကုန်သွယ်ရေးဦးစီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဌာနဆိုင်ရာအစည်းအဝေးတွေကြောင့်ပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။တရားဝင်ကုန်သွယ်မှုတွေပပျောက်အောင်ရည်ရွယ်ပြီးတဦးချင်းကုန်သွယ်မှုလုပ်ငန်းရှင် ITC ကတ်တွေကိုစီးပွားကူးတန်းဝန်ကြီးဌာနက2012-2013ဘဏ္ဍာနှစ်မှာစပြီးထုတ်ပေးခဲ့တာပါ။ထိုင်းစားတောက်ကုန်၅မျိုးဖြစ်တဲ့အချိုရည် Coffee Mix, Tea Mix, Nozi နဲ့ Nozain တင်သွင်းခွင့်တွေကိုလည်းစစ်ကောင်စီကမေလအစောပိုင်းမှာပိတ်ပင်ခဲ့ပါတယ်။ဒီကုန်ပစ္စည်းတွေကိုတော့ထိုင်း၊တရုတ်၊အိန္ဒိယစတဲ့ဗဲနယ်ဇက်ကိကမှတင်သွင်းခွင့်မပေးတော့တာပါ။အခုဆက်ပြမှုနဲ့သွားတ တွားလိုက်စီတင်သွင်းခွင့်တွေကိုတော့အဓိကတင်သွင်းနေတဲ့မြောက်ရီနယ်စပ်ကနေတင်သွင်းတာကိုကန့်သက်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချန်တင်ပြပေးခဲ့တာပါခင်ဗျာ။ဒီနေ့ကနေ့အတွက်သတင်းပေးပို့ချက်တွေကိုတင်ဆက်လို့ပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးခြင်းပါတယ်။ပထမအဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့စပါမယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ဟာဂွာတီမာလာနဲ့မက္ကဆီကိုနိုင်ငံတွေကိုတွားရောက်နေပြီးဒီခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုတောင်ပိုင်းကိုရွှေ့ပြောင်းဝင်ရောက်သူတွေအရေးဆွေးနွေးမှာပါ။မစ်ရှယ်ကွင်းပြပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါမယ်ခင်ဗျာ
။အမေရိကန်ဒုသမ္မတကမလာဟဲရစ်စ်ဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အတွင်းဂွာတီမာလာနဲ့မက္ကဆီကိုနိုင်ငံကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းခေါင်းဆောင်တွေနဲ့ကာလာချာရှိကလေးကအဲ့ဒီနိုင်ငံတွေမှာအမြင့်တွယ်ခဲ့တဲ့စင်ရဲမွေးတည်မှုနဲ့ရာဇဝတ်မှုထူပြောလာတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတာပါ။တခြားနိုင်ငံကိုရွှေ့ပြောင်းဆွံ့ကွာသူတွေအရေးဆောင်ရွက်သူတွေကဒီလိုအခြေအနေတွေဟာလည်းအမေရိကနဲ့တချို့သူတွေသူတို့နေရင်းဆွံ့ခွာရတဲ့အကြောင်းရင်းဖြစ်တယ်လို့ပြောပါရတယ်။လက်တည်းအမေရိကကနေအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်လူသူတွေအနေနဲ့မက္ကဆီကိုနိုင်ငံကနေရွှေ့ပြောင်းအခြေချခွင့်ရှောက်ရမယ်ဆိုတော့သမ္မတဒေါ်နယ်ထရန့်ချမှတ်ထားတဲ့အစီအစဉ်ကိုသမ္မတဂျိုးဘိုင်ဒန်အစိုးရကအဆုံးသတ်ပြီးတော့မကြာခင်မှာပဲဒုသမ္မတရဲ့ခီးစဉ်စတင်တာပါ။အမေရိကန်တောင်ပိုင်းနယ်စပ်ကနေမိဘမပါပဲကလေးတွေတရားမဝင်ရောက်လာမှုနဲ့ပတ်သက်ပြီးတော့လူတွေကစိတ်ဝင်စားဆောင်ကြည့်မှုယောနေလာခြင်းမှာပဲမလနောက်ပိုင်းထိဝင်ရောက်လာသူအရေအတွက်9,900ကနေမေလအစောပိုင်းထိဝင်ရောက်လာသူအရေအတွက်ဟာ689ယောက်အထိသာရှိပါတော့တယ်။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးအလက်ဟန်ဒရိုမေယိုကတ်စ်က
We are addressing the root causes of migration for the northern triangle.
ယောက်တရီကန်ဒေသတွင်းနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်မှုတွေရဲ့အဓိကပင်မအကြောင်းရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးနေပါတယ်။မိဘတွေအနေနဲ့ရောဘာကြောင့်သူတို့သားသမီးတွေကိုဒီတိုင်းလွှတ်လိုက်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းသုံးသပ်နေပါတယ်လို့သူကပြောပါတယ်။ဒီကြားထဲမှာပဲ April လအတွင်းရွှေ့ပြောင်းဝင်ရောက်သူ38,000အထိရှိပြီးတော့ဒီအရေးအတွက်ဟာမလကတဲ့စာရင်300ခန့်နှုန်းပိုများလာတယ်လို့ American လူဝင်မှုကြီးကြပ်ရေးဌာနရဲ့ကိန်းဂဏန်းတွေအရာသိရပါတယ်။NPR Ipsos ရဲ့ဒီစစ်တမ်းအရာအမေရိကန်9ဦးမှ4ဦးကဒီနယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေအရေးဟာပြဿနာတရဖြစ်တယ်လို့မြင်ကြောင်းသိရပါတယ်။ Republican တွေကလည်း Biden ဆွေးရရဲ့ကြိုက်တွင်မှုနဲ့ပတ်သက်ပြီးတော့ပြစ်တင်ဝေဖန်ကြပါတယ်။ Republican အောက်လွှတ်တော်အမတ် Steve Scalise က
Vice President Harris needs to go down to the border and see this for herself
because Kamala Harris နယ်စပ်ကိုသွားအခြေအနေတွေကိုယ်တိုင်မြင်ရမှသာ Biden ရဲ့မအောင်မြင်တဲ့မူဝါဒတွေပြန်ပြောင်းလဲဖို့တိုက်တွန်းကောင်းတိုက်တွန်းပါလိမ့်မယ်လို့သူကပြောပါတယ်ဒုသမရဟဲရစ်စာတနင်္လာနေ့ကဂွာတီမာလာကိုရောက်ရှိခဲ့ပြီးတော့အင်ကာနီမှာတော့မက္ကဆီကိုစီးတီးကိုရောက်ရှိပါတယ်ခင်ဗျာ
အောင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အင်္ဂညာစကားဝိုင်းကိုတင်ပြပေးကြပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကရိုဟင်ဂျာမွတ်စလင်လူနည်းစုများဆိုင်ရာဝါဒထုတ်ပြန်လိုက်တဲ့အပေါ်ပင်ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇားဒေသကဒုက္ခသည်စခန်းတွင်မှနေထိုင်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တအူးကကြိုဆိုတဲ့အကြောင်း VO ကကြိုဆိုတယ်လို့ VO ကိုပြောပါတယ်အခုလိုမူဝါဒကြေညာရုံသာမကလက်တွေ့ကြတဲ့လှုပ်ဆောင်ချက်တွေအကောင့်ထဲပေါ်လှုပ်ဆောင်လာဖို့လည်းမျှော်လင့်ထားပါတယ်ကောက်ဆစ်ဘဇားဒေသကုတုပလောင်လို့ခေါ်တဲ့ဒုက္ခသစ္စကံအမတ်ခွန်မာနေထိုင်သူဥအောင်မြိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရခင်ဗျာ
ဥအောင်မြိုင် VOE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ဆိုတော့ကျွန်တော်အရင်ဆုံးသိချင်တာကဒီဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေပြီးတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာဒီရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့မူဝါဒထုတ်ပါတယ်အဲ့ဒီမူဝါဒကိုဥရောပမြန်တို့လိုဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေကိုယ်တိုင်သိခွင့်ရပါရဲ့လားခင်ဗျာ
ဟုတ်ကဲ့ပါကျွန်တော် Facebook မှာကျွန်တော်သိခွင့်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဟလာ NUG ကနေပြီးတော့ဒီလိုမျိုးဥရောပမြန်တို့လိုလူတွေနဲ့ပတ်သက်တဲ့ဟလာမူဝါဒထွက်လာတဲ့အခါမှာဥရောပမြန်အပါအဝင်ဟလာဒုက္ခသည်တွေရဲ့ခံစားချက်အတွေးဘယ်လိုများအရင်ဆုံးစပေါ်ပါတယ်လဲဥရောပမြန်
အချံတော်ကဒီလိုပါပဲအချံတော်ကသူတိပင်းချံတော်မြန်မာနိုင်ငံတော်ပေါ့နော်ချံတော်နိုင်ငံအတွက်တရားမျှထားမှုလူလေမှုဒင်းတူညီမျှမှုအထွဲ့အကောင်ဆုံးအချင်းအခါလို့အကောင်ဆုံးအရှင်ပါပဲလို့ချံတော်ဥတည်ပြောင်းလဲသွားဖို့အတွက်အဲ့လိုပဲချံတော်ကံစားခဲ့ဖို့ဟု
တ်ကဲ့ဆိုတော့ပြီးခဲ့တဲ့အစိုးရအဆက်ဆက်ပေါ့နော်ဒီနောက်ဆုံး NLD အစိုးရလက်ထက်အထိဥရောပမြိုင်တို့ကရိုဟင်ဂျာလို့ခေါ်ဆိုစေခြင်းပေမဲ့အစိုးရတွေကအဆက်ဆက်ကရိုဟင်ဂျာဆိုတာကိုအသိမှတ်မပြုခဲ့ဘူးအခုတော့ဟလာ NUG ဂျာကာလာမြို့သားညီညီအစိုးရကရိုဟင်ဂျာဆိုတာကိုပါ အတိမတ်ပြည့်ပဲပေါ့အဲ့ဒီပေါ်မှာရောဥပမာဘယ်လိုခန်းစားရလဲ
ကျွန်တော်ကအရင် choose ခုပါတယ် NUG အနေနဲ့ရူဟင်ဂျာနဲ့ပတ်သက်ပြီးတော့မူဝါဒသဘောထားတွေကိုတွန်းရဲနေမှာတုတ်ပြန်ထားခဲ့တာကိုကျွန်တော် choose ပါတယ်ကျွန်တော် welcome ပါပဲဘာကြောင့်လဲဆိုရင်ကျွန်တော်ကနဘူကတဲ့ကနေကျွန်တော်မြန်မာနိုင်ငံရကိုင်ပြည်နယ်မှာကျွန်တော်နေထိုင်လာတဲ့လူတွေပါပဲအဲပြီးတော့တမိုင်းနဲ့တမိုင်းအရသာ၎င်းပတူရအရသာ၎င်းမနုသဘေဒအရသာ၎င်းကျွန်တော်ကဆက်ဆက်မှာကျွန်တော်တို့လည်းအဲကချင်ကရက်ကင်ချက်မူမြန်မာစသည်ပေါ့နော်တိုင်းရင်းသားလူမျိုးလူကျွန်တော်လည်းအဲတိုင်းရင်းသားလူမျိုးတစ်မျိုးပြီးကျွန်တော်နေထိုင်လာခဲ့ဖူးပါတယ်ဒါကြမလို့ NUG အနေနဲ့အဲဒါပထမ challenge ပဲကျွန်တော်ပြောရှင်းပါတယ် NUG အနေနဲ့အခုလူမျိုးငမူဝါဒသဘောထားတွေတောက်ပြန်ထားတဲ့အတွက်ဒါကျွန်တော်ရူဟင်ဂျာတွေ့တမကမြန်မာတနင်္ဂနွေလုံးချီပြည်သူအလုံးအတွေ့ပါတရားမျှတမှုအတွေ့ရောစစ်မှန်သောဒီမိုကရေစီအတွေ့ရောဒန်းတူရင်မြမှုအတွေ့ပါအလုံးအထက်ဖောင်းတယ်လို့ကျွန်တော်ကအဲ့လိုပဲပြောရှင်းပါတယ
်ဟုတ်ကဲ့ဥောမြန်ဖြစ်နေနဲ့ကျွန်တော်ကောင်းထဲမှာဂျာဖြတ်မေကွန်လေးတစ်ခုပေါ်လာတယ်ဥောမြန်ရဲ့နောက်ခံသမိုင်းအကြောင်းပေါ့နော်ဆိုတော့ဥောမြန်ကဘယ်မှာမွေးပြီးတော့ဘယ်ဇာတိပါလဲမြန်မာနိုင်ငံရခိုင်ပြည်နယ်ဘယ်မှာနေခဲ့ပါလဲခင်ဗ
ျကျွန်တော်ကရခိုင်ပြည်နယ်မွန်တော့ကရိုင်မွန်တော့မြို့နယ်အဲတွန်မြို့အဲလက်ရရှိရအောင်ဆိုဖြစ်ပါတယ်ပြီးတော့ကျွန်တော်ရဲ့အဲဒီနော်ကျွန်တော်ရဲ့ဒီလေးရွာသူကြီးပါပဲပြီးတော့ကျွန်တော်ရဲ့အပူလေကျွန်တော်ကြီးရွာသူကြီးပါပဲအဲတရားဝင်ရွာသူကြီးပါအဲကျွန်တော်ရပုနောအပေပက်ကပုနောပြီးတော့အမေပက်ကအပူရအပေရဒီရရွာသူကြီးလောက်ခဲ့ဖူးပါတယ်ကျွန်တော်ရွာမှာပါအဲ့လိုဘူးဘေးဘင်းအဆက်ဆက်နော်အဲကျွန်တော်တို့နေတိုင်းခဲ့ဖူးတယ်ကျွန်တော်မှာထောက်ထနော်လာဝခါမှာလည်းမက်တဲ့မဲရနဲ့ရှိပြီးသားပါပြီးတော့သူတို့မှာတောင်းကုတ်ရှုနော်မက်ပွန်တင်လည်းရှိပြီးသားပါပဲ
ဟုတ်ကဲ့ဆိုတော့ဥောမြင့်ကဒီအဲ့ဒီတောင်ပြိုလက်ရာကြီးရွာမှာမွေးတာပေါ့
ဟုတ်ကဲ့ပါအ
ဲ့ဒီမှာဥောမြင့်နှစ်ပေါင်းဘလောက်ကြာကြာနေခဲ့ပါသလဲ
တန်တော်ကနှစ်ပေါင်းအဲ35နှစ်ကြောက်ကြောက်တိတန်တော်ကနေခဲ့ဖို့ပါလေ
ဟုတ်ကဲ့ခင်ဗျာ
အဲ့ဒီမှာမွေးချောင်းထက်တက်ကတူထက်အဲ့လိုပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်ခုနကတော့မေကွန် software မေကွန်ဆက်လိုက်ပါမယ်ဆိုတော့ဒီ NUG ရဲ့ဥဝါဒတဲမှာဥောမြင့်အနေနဲ့ဘယ်ချက်တွေကိုသဘောကြတယ်ကြိုက်တယ်လို့ပြောနိုင်ပါတယ
်ကျွန်တော်ခြိုက်တာကတော့ဒီလိုပါပဲဒင်းထူရင်ညမှုပေါ့နော်ဒါမှလူအခွန်ရဲ့ဆိုင်နဲ့ပေါ့နော်သူတို့လူအခွန်ရဲ့ဆိုင်နဲ့အဲလုံးမယ်လို့ပြောထားတဲ့ဟာကျွန်တော်အရင်သဘောချတယ်ဘာလို့ဆိုလူကိုထိန်ဖူးထားလို့သူတို့အဲ့လိုမူဝါဒတွေရှားနေတာဘာပဲဖြစ်ဖြစ်အကောင့်ဖက်ကိုဥတည်သွားနေတာပါပဲဒါမှမဒီဟာနဲ့ကျွန်တော်မှမလို့ဘူးမလွန်လို့ဘူးလွန်လို့စီဖြစ်ချင်မလွန်လို့စီဖြစ်ချင်ဘာပဲမှမမနိုင်ရဟာအကောင့်ဖက်ကိုဥတည်သွားတယ်ဆိုတာဒါဆက်တည်ပြသွားတယ်ဒါခဏငယ်လုံးအတွက်ခေါင်းတဲ့လက္ခဏာပါပဲ
ဟုတ်ကဲ့ဆိုတော့အခုကြေညာထားတဲ့မူဝါဒတွေအပြင်နောက်ထပ်ပေါ့နော်ဘယ်လိုမျိုးမူဝါဒတွေကိုရှိစေချင်ပါသေးတယ်လဲဘယ်အချက်တွေများဥောင်မြိုင်တို့ထပ်ပြီးတော့ပါစေချင်ပါသေးတယ်လဲဘယ်လိုဟလာမူဝါဒမျိုးကိုဥောင်မြိုင်တို့မြင်ချင်ပါသေးလဲခင်ဗျ
အခုပြောမယ်ဆိုလို့ဆိုရင်တန်တော်ရခိုင်ရရေးပေါ့နော်ဒီလူဟင်ကြတဲ့ဟာအဲရခိုင်ရရဲ့တော့မဟုတ်ဘူးမြန်မာရဲ့တော့မဟုတ်အခုကဘာရဲ့တော့ဖြစ်တော်ပြီအခုကဘာရဲ့ဖြစ်တော်ပြီဆိုတော့ဒီလူဟင်ကြရဲ့နဲ့တက်တက်ပြီးတော့နိုင်ငံတကာမှာရောကပါမှာရော UN မှာရောဒီဟာတော်လေးဒီကိစ္စကိုပြေရှင်းဖို့ကကိုလွန်ကရီဇိုလူရှင်းနာပြေတဖို့တွပြောင်းချုပ်ပဲနေတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီကိစ္စမှာအဲ NUG အနေနဲ့ဒီမှာအခုကြတော့သူမူဝါဒသဘောထားတွေတောက်ပြန်ပြီးတော့သူတို့လည်းအဖွန်ဘက်ကိုရုပ်သွားနေတယ်အရုပ်သွားပြီးတော့သူဇုတ်ဇော်အဲလိုရုပ်သွားနေတယ်ဆိုတော့နောက်တဲ့တာကလွန်လွန်မှုတော့နည်းနည်းကျွန်တော်မရှိဘူးလို့ကျွန်တော်ပြောရှင်တယ်လွန်လွန်မှုမရှိဘူးလူဟင်ဂျာတွေ့ပါကြောင့်လဲဆိုရင်ဒီမူဝါဒတပေါ်တာလုံးနဲ့လူဟင်ဂျာတွေ့အနကဲ့နော်အဲဘဝရဲ့အမခံချက်မရှိတော့ဘူးကျွန်တော်ကအဲလိုပဲပြောရှင်တယ်မူဝါဒအမခံချက်ရှိလာအောင်ဘဝရမကန်ချေရေတူရေရှိမှရှိလာအောင်အဲ NUG အနေနဲ့အဲတမဒယမင်းကဲဆိုဥပဒေကဲဆိုပေါ့နော်အဲ CRPH နော်ပြည်တော်စုလွတ်တော်ခုစားပြောအနေနဲ့ရောလွတ်တော်မှာတရားဝင်သူကဆရာဝဲမက်တဲ့မဲရနေပေါ့နော်အဲဆုံပြေဖို့လိုတယ်ပြီးတော့အဲတမဒအမင်းကဲဆို လူဝင်ကြလူမျိုးများသည်မြန်မာနိုင်ငံ၏တိုင်းဒေသလူမျိုးတစ်မျိုးဖြစ်ကြောင်းတရားဝင်တွက်ပြင်ရှင်ရဖို့လိုပါလိမ့်မယ်လို့ကျွန်တော်ကပြောရှင်းပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာနည်းနည်းလေးရှင်းအောင်မေးချင်တာကဥက္ကဋ္ဌမြိုင်တို့အနေနဲ့ကရိုဟင်ဂျာဆိုတာကိုနာမည်အနေနဲ့တရားဝင်အသိမှတ်ပြုတာမကဟုတ်လားနိုင်ငံသားဖြစ်ဖို့ဒါတယ်မကအခုကနိုင်ငံသားဖြစ်ဖို့မှာပါအတားအဆီးခက်ခဲတွေရှိနေတာ ਉ နော်ပြေဆိုထားတာတွေရှိနေတာ ਉ ဆိုတော့နိုင်ငံသားအဖြစ်ဒါတယ်မကတိုင်းရင်းသားလူမျိုးတစ်မျိုးအနေနဲ့ပါအတိအမှတ်ပြုစီချင်တာပေါ့နော
်ဟုတ်ကဲ့ပါအ
ဲ့ဒီနေရာမှာဒီဥစ္စာကဘလောက်အထိဖြစ်နိုင်ခြေရှိမယ်လို့ရောဥက္ကဋ္ဌမြိုင်တွတ်ဆထားတာရှိပါသလားခင်ဗျာ
ဒါပြည်နိုင်ခြေဆိုတာကအမန်တကယ်မြန်မာနိုင်ငံဟာနာကဆူရပီပီတချာဆူရပီပီသူအမန်တကယ်โอ้เอ่อดิโมเครซีเนี่ยล้วนๆหมดตะยามัตมุเป็กโกตรุอะเมนตะเกตั้วชินเดซุโลซื่อยิงเดฮาตรุมาอะเตียเมปิโกปิลิญะเมบาจอกเลซื่อยิงตรุกะจันโดเนบาซามุตุลูมิโอมุตุโลจันโดลูมิโอตะมุโกลูมิโอตะมิโอโกเบเตตะเมเอเดนทุยิงยามุไม่ชิออนจันโดจารเดนทุยิงยามออนลุ่มเมมุตุเรลูรวยโกเบเปทาเมซุโลซื่อยิงดาดิโมเครซีปิลามาหมดปาวดาดิโมเครซีနိုင်ငံလုံးမစုလို့ပါဘူးดาเอ็นยูจีလဲဒါအာနာရှင်ပဲဖြစ်သွားလိမ့်မယ်။တခြားတယောက်လည်းခင်ခွာလာမယ်ဆိုလို့ဆိုရင်သူလည်းတော့အာနာရှင်ဖြစ်သွားလိမ့်မယ်။တကယ်လူအကွာရဲ့ဆင်နုနဲ့မလို့ဘူးဆိုလို့လူအကွာရဲ့ကမလဲစားမလိုက်နာဘူးဆိုလို့ဆိုရင်အဲ့ဒီလူဟာအာနာရှင်ပါပဲ။ဒါဘယ်လူမဆိုအာနာရှင်ပါပဲ။ဘာကြောင့်လို့ဆိုရင်ကျန်တော်တို့ကမြန်မာစုပြီးတော့ထုံးစုတာမဟုတ်ဘူး။ရခိုင်စုပြီးတော့ထုံးစုတာလည်းမဟုတ်ပါဘူး။ပြီးတော့ရခိုင်ပြည်ကိုကျန်တော်တို့ကခွေးထုတ်ပေးပါဆိုပြီးတော့ထုံးစုတာလည်းမဟုတ်ပါဘူး။ချမ်းပြေကိုကျွန်တော်ကိုခွေးထုတ်ဖဲပါဆိုပြီးတော့လဲကျွန်တော်တောင်းဆိုတာမဟုတ်ပါဘူးကျွန်တော်အမေနာမဟာကျွန်တော်မှာပေါ်ဆိုခွင့်ရှိတယ်ပြီးတော့ကျွန်တော်ထိုင်ရန်သားဆိုတာကျွန်တော်မှာရက်တဲ့ပိုင်ခွင့်ရှိရမယ်ဘယ်အစိုးရမစိုးအစိုးရရဲ့တာဝန်အချီးဆုံးကဒီမှာကျွန်တော်ရူဝင်ကြလူမျိုးကအပြမဲ့ဖြစ်ရုံပါပဲဘာကြောင့်လဲဆိုရင်ကျွန်တော်သူများကိုဒုက္ခပေးရှင်တာလည်းမဟုတ်ဘူးသူများနာမည်ကိုလူရှင်တာလည်းမဟုတ်ပါဘူးပြီးတော့သူများကိုခင်ခွက်ရှင်တာလည်းမဟုတ်ပါဘူးကျွန်တော်ပြည်တော်စုအထွန်းတိုင်းသားဘုံစုံဘာသာဘုံစုံအတူချင်းထွက်တဟသာတာရှိရှိကျွန်တော်နေတိုင်းပြီတော့ကျွန်တော်တို့ရဲ့ဒီမိုကရေစီနိုင်ငံကိုကဲ့မီပွန်ပြူတူတဲ့ဒီမိုကရေစီနိုင်ငံတရားမျှတမှုရှိတဲ့နိုင်ငံအားလုံးဝိုင်းဝန်းပြီတော့ကျွန်တော်မှာပေါ်ဆောင်ရမှာပေါ်ဆောင်မှကျွန်တော်နိုင်ငံဟာအမေရိကန်လူအင်္ဂလန်လူအဲ့လိုဖြစ်လာမှာ
ဟုတ်ကဲ့ဦးအောင်မြင်ရဲ့ဦးအောင်မြင်ရဲ့ပြောလေးဟုတ်ကဲ့ဦးအောင်မြင်ရဲ့
ကျွန်တော်အဲ့ဒါပဲလို့ရှင်းပါ
အခုဂျာကာလာမျိုးသားညီရေဆိုရ NUG ပေါ်မှာရောဥုံမြိုင်တို့ Ranger ဒုက္ခသည်တွေနဲ့ဘယ်လိုမြင်ပါသလဲ NUG ကိုထောက်ခံကြပါသလား
ကျွန်တော်တို့ NUG ကိုတရားရခိုင်တို့ကျွန်တော်ထောက်ခံပါတယ်ဘာကြောင့်လဲဆိုရင်သူတို့ကဒီမိုကရေစီအတွက်တရားမျှတမှုအတွက်ဒန်တူရင်းများမှုအတွက်သူတို့ဆွံ့ရွေးနေတယ်လို့သူတို့ခြံရပြီးသားပဲသူတို့မြန်မာနိုင်ငံအတွက်အခွင့်အရေးပြလောင်လူတွေရတဲ့လူအခွင့်အရေးဆိုင်တဲ့ပြေးစုံအောင်သူတို့အဲ့လိုဆောင်ရွက်လာမယ်လို့သူတို့ကခဏခဏပြောနေတာပါပဲ။ဒါကြောင့်အဲ့လိုခုနိုင်ငံတနိုင်ငံတန်တော်နိုင်ငံနဲ့တန်တော်ပြည်တော်စုပေါ့တန်တော်နိုင်ငံသားအားလုံးခေါင်းစားဖို့အတွက်တန်တော်ရဲ့ next generation အတွက်အပေါင်းစုပြောင်းလုပ်နေတဲ့လူတွေကိုအပေါ်စီကိုတန်တော်မှာတောက်ကန်အားပေးရမှာပေါ့။ဒီတော့တပတ်တလင်းကနေအချတ်တပေးကနေလူဝဲရှားတွေရှိတဲ့ဟာတွေကိုလည်းကျွန်တော်မှတောက်ပြရှင်တဲ့ဟာဝယ်ပင်ရှင်တဲ့ဟာလည်းကျွန်တော်ဝယ်ပင်တောက်ပြပြီးတော့သူတို့ကိုအားပေးသွားရမှာပါပဲဒါအကုန်လုံးကိုကျွန်တော်ရဲ့လို့ပြောရှင်တယ
်ဟုတ်ကဲ့ဆိုတော့ NUG ကနေပြီးတော့ဒီလက်ရှိပေါ့နော်ဆီယနာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးတော့လှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေမှာလည်းပဲဟလာရူဝင်ဂျာမွတ်စလင်တွေပူပေါင်းပါဝင်ဖို့ဆိုပြီး NUG ကဖိတ်ခေါ်တာကျွန်တော်တွေ့ရပါတယ်ဥပောင်မြိုင်တို့အဲ့ဒီလိုမျိုးပါဝင်ခွင့်ရမယ်ဆိုရင်ကောဒီဆီယနာရှင်စန့်ကျင်ရေးဟလာအာဏာသိမ်းမှုစန့်ကျင်ရေးမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးလှုပ်ရှားမှုတွေမှာ NUG နဲ့အတူပူးပေါင်းပါဝင်ဖို့စဉ်းစားရှိပါလားခင်ဗျာ
အရှိပါလေခင်ဗျာကျွန်တော်တို့ကအာဏာရှင်စနစ်အမြဲပြတ်ရှာဆွေးရထွက်ဒီမိုကရေစီရရှိရထွက်လောခွန်ရထွက်ဒန်တူရင်မြမွားထွက်ကျွန်တော်တို့ပူးပေါင်းပါဝင်ဖို့ကျွန်တော်ကစဉ်းသင့်ရှိပါတယ
် NUG ကဒီမူဝါဒကိုအခုကြေညာထားတဲ့မူဝါဒကိုချမှတ်တဲ့နေရာမှာလာတက်ဆိုင်တဲ့လူတွေနဲ့ဓာတ်ရိုက်ညှိနှိုင်းခဲ့တယ်ဆိုတဲ့ဟာမျိုးပြောတာကျွန်တော်တွေ့ရပါတယ်တက်ဆိုင်တဲ့လူတွေဆိုတဲ့နေရာမှာဥက္ကဋ္ဌမြတ်တို့လူညာဒုက္ခသည်တွေပေါ့နော်ဆိုတော့ဥက္ကဋ္ဌမြတ်ကိုယ်တိုင်မဟုတ်ဘူးဆိုရင်တောင်မှ NUG ကနေပြီးတော့ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေနဲ့အဆက်အသွယ်လုပ်ခဲ့တာမျိုးဥက္ကဋ္ဌမြတ်သိထားတာရှိပါလားခင်ဗျာ
အသိထားပါတယ်ကျွန်တော်ဆက်တွေ့ထားတာသိထားပါတယ်ကျွန်တော်ကိုလည်းပိတ်ကြတာမှရှိတယ်ဒါပေမဲ့ကျွန်တော်ကနက်နက်နေမခွန့်လို့ပေါ့နော်
Okay. So that
you
Okay. Now so in NUG ga di dukha de sakhan dui de ma shi de dukha de ri ne ku dai yai set twe pyo su su nu da ri shi de bo no.
Okay ba shi ba de shi ba de.
Okay. Now de khu ga aku so yin di ana tain tha de Okay ba khanya. Aku so yin di ana tain tha de sit kaun si ga le be pyo tha da shi ba de. Hala u o myan nu lu thap pye twa de lu ri ko pyan lak khan bu lou me pyu me bo li. So at di lu mya hala ဒီအနာသိမ်းထားတဲ့စစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းပြီးတော့ဥက္ကမြန်မျိုးကိုနေရာရင်းပြန်ဖို့ပြန်လည်နေရာချထားဖို့ဆိုတာမျိုးတွေလှုပ်လာမယ်ဆိုရင်ကောဥက္ကမြန်ဘယ်လိုများသဘောထားပါမလဲ
အခုနေရေးပြင်ရေးကိစ္စလှုပ်လာမယ်ဆိုရင်တော့သူတို့ကလောက်လို့ဒါကတော့တန်တော် TV ရုပ်ရှင်မှာမြင်တာပဲရှိပါတယ်အင်တာနက်လိုင်းမှာပဲမြင်တာရှိပါတယ်အာမန်တကလက်တွဲမှာတော့ဒီကိစ္စကိုကျွန်တော်ဘာမှတွေ့လိုက်ဘူးသူတို့ဘယ်တော့ကောင်မလို့လို့ဆိုတာသူတို့ပါဇက်ကတည်းပြောတာပဲကျွန်တော်ကြားလိုက်တယ်လက်ထွဲမှာတော့ဒီကိစ္စကခေါ်တယ်ပေါ်နေတာကျွန်တော်မှထွက်လိုက်ပါဘူ
းဟုတ်ကဲ့တကယ်လက်တွေ့အကောင့်ထဲပေါ်လာမယ်ဆိုရင်ဟောဥရောမြိုင်တို့လက်ရှိစစ်အာဏာတင်ထားတဲ့မြန်မာနိုင်ငံအခြေအနေအောက်မှာပြန်ကြမလားခင်ဗျာ
အာဒီလိုပါပဲအဓိကစစ်အာဏာအဲစစ်အာစစ်ကောင်စီပြည်ပြည်တခြားဟာပြည်ပြည်ပေါ့နော်ဒီမှာဒုက္ခတွေတွေတနေရေးပြည်ရေးကအရေးကြီးနေတယ်ပြည်လေနေရာရှာတာလဲဆိုတာကအစ်မထဲမှာအရေးကြီးနေတယ်ကျွန်တော်အဲ့လိုပဲတော့ပြောချင်တယ်အဲစီအာနာချင်းဆိုရင်လည်းတိုင်းအာနာချင်းခေါ်ရဲရှိမှာသွားမယ်ဆိုလို့ဆိုရင်လည်းဒီလိုကဒီမိုကရေစီကိုညှင်းလို့သွားတဲ့လူဖြစ်မှာမဟုတ်ပါဘူးဒါမှ channel ရဲ့လိုပဲပြေကောင်းပြေးနိုင်တယ်ဒါမှအမြားကတော့ဒီကိစ္စကစီအာနာချင်းနဲ့စစ်ကောင်စီနဲ့ပေါ့နော်စစ်ကောင်စီနဲ့ဒီအဲဒုက္ခသည်တွေနဲ့ဒီနေရေးပြင်လေကိစ္စရတော့အဆင်ပြေမလို့မတင်ကြပါဘူးတန်တော်ကသူတို့ကတကယ်တဲ့အဲသူတို့လောကွန်ရေးလောကွန်ရေးဆိုင်ကိုသူတို့ကအဲလေးစားပြီးတော့သူတို့ကကျန်တို့ကိုခေါ်မယ်လို့ကျန်တော်ကမထင်ပါဘူ
းဟုတ်ကဲ့ခင်ဗျနောက်ကျွန်တော်စတင်ပြလိုက်ချင်တာအခုလက်ရှိဥော်မြန်တို့စကန်းတွေထဲမှာနေထိုင်ရတဲ့အခြေအနေကရောဘယ်လိုရှိပါလဲပြီးခဲ့တဲ့ရက်ကလည်းမိုးတွေအကြီးအကျယ်ကြွားပြီးတော့မြေပြူတာတွေရှိတယ်လူတွေဆုံးတဲ့တိဖြစ်တယ်လို့ကျွန်တော်တို့သတင်းသိထားပါတယ်ဆိုတော့လက်ရှိအခြေအနေကဘယ်လိုရှိနေပါလဲဥော်မြန်စားရေးတောက်ရေးနေရေးထိုင်ရေး
အခုဒီလိုပါပဲကျွန်တော်တို့ကဒုက္ခသည်ဆိုတော့ဒါရီဖူဂျီပါပဲလေဒုက္ခသည်ဆိုတော့ဒုက္ခရောက်တဲ့လူတွေကိုပဲပေါ်လာပါပဲလေဒါမဲ့ဒုက္ခသည်ဘဝဆိုတာကတိတာထမ်းပါပဲဒုက္ခမျိုးစုံနဲ့နေရတယ်ဒါမဲ့ပါပဲပြည့်ကျွန်တော်ကအချာနဲ့တခုပေါ့နော်ဒီဒုက္ခသည်ဘဝဆိုရင်လည်းကျွန်တော်ကရှိရင်လည်းမရှိရင်လည်းရှိတဲ့ဟာကိုစအဲ့လိုပဲကျွန်တော်ကကိစ္စအများကြီးရှုံထွေးပြီးတော့အဲပြီးတော့ဒီမှာလေကျွန်တော်ကနောက်ရှာပြီးအခုလင်းနေရှိလာပြီလေလင်းနေရှိလာပြီအရှင်လေရှာလေကျွန်တော်တို့အရာရာဆွန်ရှွန်းလေပါပဲကျွန်တော်တို့ပညာရေးရောကျွန်တော်ချက်မှရေးရောကျွန်တော်တို့ဆက်ဆက်ရာရာကျွန်တော်ဆွန်ရှွန်းပါပဲအဲပြီးတော့ကိုယ်လည်းမိုးရွာတယ်လူလည်းနိုင်ရောက်ပြေသွားတာရှိတယ်ပြီးတော့မြေပြူရှာမှုကြောင့်ခဲတွေပြူသွားတာမူးယူတာအဲအဲ့လို landslide နော် landslide ဖြစ်တာတို့အဲဒီတော့လဲတော့ပါတော့အဲကက်စီတာတော့အဲ့လိုမြတ်များကြီးရှိပါတယ
်ဟုတ်ကဲ့ခင်ဗျာလိုအပ်တဲ့လိုအပ်တဲ့ဥက္ကမြန်တို့လိုအပ်တဲ့ခုနလိုအမိုးအကာဟလာဆာရဆာနဲ့ရေခါဆေးဝါးအဲ့ဒါတွေကိုဟိုလုံလောက်တဲ့အခြေအနေမျိုးနဲ့ရနေပါသလားခင်ဗျာ
အခုဒီလိုပါပဲကျွန်တော်ကလုံမလုံလောက်ပါဘူးကျွန်တော်မှဒီမှာဆေးဝါးဆိုရင်လည်းဥပမာဖက်စီးကျူရောက်ကရှိတယ်သူကစီဂျူရောက်ကရှိမယ်ဆိုလို့ဆိုရင်ဒီမှာကရှယ်ခံရဆင်းလို့ပဲရှိပါတယ်ဥပမာတချို့ကြတော့ဒီလိုရှိတယ်စီဂျူရောက်ကရှိတဲ့လူတွေမှာမျက်စိတော့ဘာလို့လေဆာလာမသိဘူးအဲ့ဒါထူရတာလေဆေးထူပြီးတော့ဟိုရင်းလို့ရတာရှိတယ်အဲ့ဒါတွေဒီမှာလုံးလိမ့်မရဘူးပြီးတော့ hepatitis B အသေးအောင်အတော်ပေါ့နော်စီပူးလို့ခေါ်တဲ့ဟာနော်အဲ့ဒါလေကျွန်တော်လုံလုံးစွာကျွန်တော်ဆေးပူးလို့မရဘူ
းဟုတ်ကဲ့
ရှယ်ခံဆင်းလို့ပဲရတယ်ပြီးတော့ဒီမှာ pregnancy ရောဘာရောအဲအဲ့ဒါဆိုရင်တော့နည်းနည်းရတယ်ဒါပဲဒါကလည်းမလွန်လို့ပါဘူးတန်တော်မှာ
ဟုတ်ကဲ့ခင်ဗျာဥရောမြိုင်အနေနဲ့အခုအချိန်မှာအဖြစ်ချင်းဆုံးစန္ဒာတစ်ခုကိုပြောပါဆိုရင်ဘာများဖြစ်ပါမလဲခင်ဗျာ
တန်တော်ရဲ့ပစ်ချင်းဆုံးစန္ဒာကတော့တန်တော်ကမြန်မာပြည်သူလူထုပေါ့နော်မြန်မာတိုင်းရင်းသားနိုင်ငံသားပြည်သူလူထုအားလုံးကိုတန်တော်ပြောရှင်တာကတန်တော်မာရှင်တာကအလုံးစီလုံးညီရကြပါလို့အတူတပင်ကျွန်တော်ရေခိုင်ပြင်းနေပါကျွန်တော်ရေခိုင်ပြင်းနေကရေခိုင်ဆိုရင်လည်းကျွန်တော်ရေညီကိုပါပဲကျွန်တော်တမြေထဲမှာနေတိုင်းလာတာပါပဲအဲကျွန်တော်တို့ဒီမှာလူဟင်ကြရေးမှာသူတို့ကကြိုက်မက်မက်စိတ်ဝင်စားပြီးတော့ ကျွန်တော်တို့ရိုဟင်ဂျာနဲ့ရောနားနဲ့ရောပူပေါင်းပြီးတော့ရိုဟင်ဂျာများတဲ့တရားများတမှုကိုပေါ်ဆောင်ပေးပါလို့ကျွန်တော်ကရခိုင်ခိုင်းရတာတွေကတူးမှရှင်တယ်ပြီးတော့တခြားပြည်နယ်တိုင်းဒေသကြီးကပြည်သူလူထုတွေကိုလူမျိုးဘာသာတိုင်းကိုအမျိုးသားရောအမျိုးသမီးတွေကိုရောချောင်းသားလူငွေတွေအားလုံးနော်အားလုံးကိုကျွန်တော်က
စီလုံးကြပါလို့ကျွန်တော်တို့နိုင်ငံကိုပြန်ဖြူတူတက်ဖို့အတွက်ဒီမိုကရေစီရရှိဖို့အတွက်တရားမျှတမှုရရှိဖို့အတွက်အားလုံးပူပေါင်းပါဝင်ကြပါလို့နားနဲ့နားကဆွေးရနဲ့ပူပေါင်းပါဝင်ပြီးတော့ဖော်တယ်ဖို့ဆောင်ရွက်ကြပါလို့ကျွန်တော်ကအဲ့လိုပဲကျွန်တော်ဖြစ်ရှင်ပါတယ်ဟုတ်ကဲ့ပါဦးအမြိုင်ခုလိုဖြည့်ဆို့ပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဒေးရန်ဒရယ်ကင်းရှင်းပါစီကျမ်းမာပြီ
ူအဲပြေပြေခွင့်ရတဲ့အတွက်ကျွန်တော်အများကြီးရှေ့ကြိုတင်ပါတယ
်ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်အင်္ဂါနေ့ညစကဝိုင်းကိုနားဆင်ကြရတာပါခင်ဗျာအခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုတင်ပြပေးပါအောင်မယ
်နာပတိအနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဆိုဆုကလိုလို
ဘုံခွဲဘုံခွဲဖို့အစိတ်ခတ်ဖို့ဆိုပြီး NUG ဝန်ကြီးတူဖြစ်သူဒေါက်တာဇော်ဝေဆိုးပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုကိုမြန်မာရုပ်မြင်သံကြားသတင်းတွေမှာဒီကနေ့ထုတ်လွှင့်ပါတယ်မြို့ပေါ်မှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးမရှိဘူးလို့ NUG ကာကွယ်ရေးတာဝန်ခံတွေကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်ဖော်ပြောဆိုခဲ့ပေမဲ့ NUG ခေါင်းဆောင်ဝန်ကြီးတူဖြစ်တဲ့စစ်တပ်ကတော့တပမောက္ခဟောင်းဒေါက်တာဇော်ဝေဆိုးကဒီကနေ့ဘုံခွဲမှုအစိတ်ခံမှုနဲ့ပါဝင်ပတ်သက်တဲ့အကြောင်းပြောဗီဒီယိုကိုလူမှုကွန်ရက်တွေမှာပြန့်နှံ့နေသလိုဒါကညသတင်းမှာလည်းကြေညာခဲ့ပါတယ်အခုလိုပြောဆိုမှုဟာမဟုတ်မှန်ကြောင်းဒေါက်တာဆာဆာကညင်းဆိုထားပါတယ
်နာပတိအနေနဲ့ဘာပဲပြောပြောဘာပဲဒေါက်တာဇော်ဝေဆိုးကလိုလိုအခြားဖက်မှုတစ်ခုမလုပ်ဘူးနာပတိဒါစီစီလီလီပဲနာပတ်နဲ့ဘယ်အခြားဖက်မှုမှလည်းဒေါက်တာဇော်ဝေဆိုးကဆွေးနွေးတာလည်းမရှိဘူးပြောတာလည်းမရှိဘူးဖြစ်တာလည်းမရှိဘူးနဘတော့ဒီအမ်ရတီဗီဆိုတာကအခုသူတို့ကဟိုအမ်စီကောစတူဒီယက်ဟိုညမှုကိုထုတ်ဖို့ဂျင်ညာနေတဲ့ဟို fake news ဖြစ်နေဆိုတော့သူတို့ပြောတဲ့များကိုပြည်သူတို့ကလည်းယူကြည်စရာတခုမှမရှိပါဘူ
းဒါကတော့တန်စီဂျီအန်ယူဂျီကဒေါက်တာဆာဆာပြောသွားတာဖြစ်ပါတယ်ခင်ဗျာစေုပ်ချိုရေးကောင်စီပြောခွင့်ရဘိုဂျုတ်ဇော်မင်းထွန်းကတော့ဖောက်ခွဲမှုနဲ့လှုပ်ကြံမှုတွေကို NUG အဖွဲ့က PDF ပြည်သူ့ကာကွယ်ရေးတပ်ကိုယ်တိုင်ကသူတို့လှုပ်ဆောင်မယ်ဆိုတာကြေညာထားပြီးသားဖြစ်တယ်လို့ဆိုပါတယ်အုပ်ချုပ်ရေးမှုတွေကိုပြစ်မှတ်ထားတက်ခိုက်တာတွေဟာရရွာနေလူတို့ကိုပဲထိခိုက်စေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့နေရဆုံးကဝေးခုလို့သူကစိတ်ထပ်ပြီးတတ်ဖို့အဲဘုံကြီးအောက်ခွဲကိုပါတယ်ဘုံကြီးအောက်ခွဲကိုတခါတည်းဝင်ကတော့လာတာမျိုးရှိအဲ့လည်းကျွန်တော်တို့ထုတ်ပြန်ပေးရရှိပါဒီနောက်ပိုင်းမှာအထိုင်မှုတွေများကြလာတာဖြစ်တိုက်ခိုက်မှုတွေများကြလာပြီးဒါနောက်ဆုံးမှာအခုအချိန်မှာတောင်းပြီးဒါဒီတိုက်ခိုက်တာမျိုးတွေရှိတယ်ဒါနဲ့ပတ်သက်လို့ကလက်ရှိပေါ်နေတဲ့အခြေအနေအရဆိုရင်တော့ဒီဒီလူကိုယ်တိုင်ကဝိုင်းဝန်းဆန့်ကျင်ပြီးဆောင်ရွက်နေတဲ့အီထားမှုတွေတိုက်ခိုက်မှုတွေကိုမလိုလားပဲအပိုင်းဆန့်ကျင်နေတဲ့အီထားမှုတွေဖြစ်ပေါ်လာတာလို့သိရပါတယ်။ကျွန်တော်တို့အနေနဲ့ပြောချင်တာကတော့အကြီးကျထားပြောချင်တာပေါ့နော်။ဒါရက်ွက်ကြီးပါအုပ်ချုပ်ရေးမှုတွေဆိုတာသူရဲ့ရက်ွက်ကြီးပါရဲ့။ဒါဆိုရရဲ့လုပ်ငန်းတွေလုပ်တယ်ဆိုတာခက်ရက်ွက်ကြီးကမှရှိတဲ့အားကြီးနိုင်ရက်ွက်ကြီးမှရှိတဲ့လူကြီးအုပ်ချုပ်ရေးကိစ္စတွေဆောင်သပ်ပြီးနေတဲ့ process တွေဖြစ်တယ်။ဒီလိုပြစ်မှတ်ထားတိုက်ခိုက်လာတာဟာအကြက်မကြီးပါအုပ်ချုပ်ရေးတပ်ဖွဲ့ကထမှာနေတဲ့ဒီလူခွေးရဲ့တပ်ဖွဲ့တိုက်ခိုက်ဖြစ်တာမျိုးဖြစ်တယ်။အဓိကအဆိုးဆုံးကတောင်းညို့တိုက်ခိုက်တာပဲ။တောင်းညို့တိုက်ခိုက်တဲ့နေရာမှာဒီတိုက်ခိုက်နေတယ်ဆိုတာလည်းသူ့ရမှာဖြစ်တယ်။ဒီနေ့မှဆိုရင်အမကြောင်းမှဆိုရင်ဟာကျောင်းသားဘုဆုံးနဲ့ရောင်းဆောင်ရဲ့ခဲရနေပြီးအမေရောင်းဘုဆုံးခိုင်းတာကျောင်းသားဘုဆုံးနဲ့အရင်ကောင်ပွင့်တယ်။ဘုဖောက်ဖွဲ့ဖို့ကြံစီတဲ့အားမျိုးဖြစ်ပေါ်လာလို့တွေ့ရတယ်။ဒီကြံပေးတဲ့လက်တွေကတော့
ဒီလိုတရားလုံးပါဘာလို့လဲဆန့်ကျင်သွားတာပေါ့ပဲကျွန်တော်ပြောချင်ပါ
ဘူဂျိုဇမင်းထွန်းပြောခဲ့တာပါခင်ဗျာဒီကနေ့တော့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်ဝေါ်ကာဖြစ်ပါတယ်ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ